Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်နိုဝင်ဘာလ16ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေစတင်နေပါပြီကျွန်တော်တို့ရဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook YouTube Website စာမျက်နှာတွေကပါအခုပဲတိုက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ညံဝင်းအောင်ပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
စီမွေးရေးပူပေါင်းဆောင်ရွက်ဖို့အတွက်ထိုင်ဝမ်ကိုယ်စားလှယ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်တို့ဆွေးနွေးခဲ့ကြပါတယ်ယူကရိန်းရေးနဲ့ပတ်သက်လို့တော့ဂျာမန်ဝန်ကြီးချုပ်နဲ့ရုရှားသမ္မတပူတင်တို့ဆွေးနွေးခဲ့ပါတယ်။အစ္စရေးလ်ရဲ့အပြစ်ခတ်ရေးဆွဲရေးမှာလေဗနွန်ရဲ့ဆုံးဖြတ်ချက်မှန်သမျှထောက်ခံမယ်လို့အီရန်ကပြောဆိုလိုက်ပါတယ်
။အဲလိုမျိုးထိတန်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ဂါဇာစစ်ပွဲကြောင့်အနောက်ဘက်ကမ်းဒေသကလူတွေစီးပွားရေးကျုံလာတဲ့အကြောင်းတခါဘာလင်မြို့တော်မှာစစ်အခြေစိုက်စခန်းသစ်တိစောက်တာကိုရုရှားကကန့်ကွက်တဲ့အကြောင်းနဲ့ကမ္ဘာမီဒီယာတွေမှာပြောနေကြတဲ့မြန်မာပြည်အကြောင်းကိုလည်းတင်ပြဖို့ရှိသလိုပတ်စင်ကန္နာတွေအဖြစ်အမျိုးသမီးကန္နာသုတဆလင်အမေရိကန်တခွင်နဲ့သိပ္ပံနည်းပညာကန္နာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငင်းညိုင်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
။စနေနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှုရှိနေချိန်မှာပဲတရုတ်သမ္မတရှီချင်းဖင်ဟာကမ္ဘာလုံးဆိုင်ရာစီးပွားရေးစနစ်ကျိုးရှိရှိကောင်းမွန်စွာလည်ပတ်နိုင်မှုအတွက်တကူတော်တစ်ဖက်သက်ဝါဒနဲ့ကိုကျိုးစည်းဝါးကာဝေးဝါဒတွေကိုပယ်ချဖို့လိုအပ်ကြောင်းတောက်ကြနေမှာပြောလိုက်ပါတယ်။ပေရူးနိုင်ငံလီမာမြို့တော်မှာကျင်းပတဲ့အာရှပစိဖိတ်စည်းဝါးရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးအစည်းအဝေးတွင်ကိုကျိုးစည်းဝါးကာဝေးဝါဒပေါ်ဝေဖန်လိုက်တဲ့ CS ကားတွေဟာ American သမ္မတအဖြစ်တကြော့ပြန်လာတော့မဲ့ Donald Trump နဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့ဘလို့ရက်တည်မလဲဆိုတာပေါ်အကျိုးသုံးသက်ချက်ပေးတာလို့လည်းရှုမြင်ကြပါတယ်။ Trump ကတရုတ်သွင်းကုန်တွေပေါ်အခွန်60ခန်းလုံးစီးကျက်မယ်လို့ကတိပြုထားတာပါ။ဒါပေမဲ့တရုတ်အစိုးရနဲ့ကုမ္ပဏီတွေကတော့ထရန့်ရဲ့ကိုကျိုးစီဝါကာဝေးမူဝါဒတွေကဥရောပနဲ့အာရှကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကိုလည်းထိခိုက်နိုင်တယ်လို့မျှော်လင့်နေကြတာပါ။လက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မဟာမိတ်နိုင်ငံတွေဖြစ်တဲ့တောင်ကိုရီးယားသမ္မတယိုဆေယိုဂျပန်ဝန်ကြီးချုပ်ရှီကဲရုအီရှိဘာရိုနဲ့တောက်ကြနေမှာတွေ့ဆုံပြီးမှတရုတ်ခေါင်းဆောင်နဲ့စနေနေ့မှာတွေ့ဆုံမှာပါ။သမ္မတဘိုင်ဒန်ကရွေးကောက်ခံသမ္မတထရန့်ကိုအာဏာလွှဲပြောင်းပေးချိန်မှာထိတ်တန့်စိုးရိမ်စရာကိစ္စကတော့တရုတ်နဲ့ပြိုင်ဆိုင်မှုဖြစ်တယ်လို့အင်ပီရိုအမျိုးသားလူမျိုးရေးအကြံပေးဂျိတ်ဆူလဘန်ကလည်းပြောထားပါဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့စနေနေ့မှာတွေ့ဆုံပွဲမှာတိုင်ခင်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်တနိုင်ငံနဲ့မူဝါဒကိုလေးစားလိုက်နာဖို့ထိုင်ဝမ်သမ္မတရဲ့ Pacific ဒေသတွင်းခီးစဉ်မှာအမေရိကန်ကိုခီးတစ်ထောက်နားခွင့်မပြုဖို့နဲ့တရုတ်အမေရိကန်ဆက်ဆံရေးကောင်းမွန်ခိုင်မာစေရေးတောင်းဆိုကြောင်းတရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူကတောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်။ဒါဟာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအာရှပစိဖိတ်စီးပွားရေးပေါင်းဆောင်မှု APEC ထိပ်သီးအစည်းအဝေးမှာတိုင်ခင်ထိုင်ဝမ်ကိုယ်စားလှယ်လင်းချီအိုင်နဲ့တွေ့ဆုံပြီးမှတရုတ်ဘက်ကအခုလိုသတိပေးတာပါ။ကြိုတင်တရားဝင်ထုတ်ပြန်ကြေညာထားခြင်းမရှိတဲ့ကြေညာပွဲနေ့ကဝန်ကြီးဘလင်ကင်ရဲ့တွေ့ဆုံမှုကမိနစ်20လောက်ကြာပြီးတော့ထိုင်ဝမ်နဲ့စီးပွားရေးပေါင်းဆောင်မှုနဲ့ပွင့်လင်းတကြွငြိမ်းချမ်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ပေါ်ရေးဘုံတူညီမျှဝေတဲ့ဂရိကဝတ်တွေအကြောင်းအတိအကထားဆွေးနွေးခဲ့တယ်လို့ဘလင်ကင်ကလူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။ထိုင်ဝမ်ရဲ့ထုတ်ပြန်ချက်ထက်မှာတော့အမေရိကန်ထိုင်ဝမ်မိတ်ဖက်ဆက်ဆံရေးကိုအားကောင်းစေဖို့နဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်မဟာဗျူဟာတွေကိုဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှူစ်ဟာယူကရိန်းအရေးနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့တောက်ချာနေကဆွေးနွေးခဲ့ကြပါတယ်။ရုရှားရဲ့ယူကရိန်းချုပ်ချုပ်စစ်စတင်ပြီးနှစ်နှစ်နီးပါးအတွင်းမှာအနောက်နိုင်ငံတွေနဲ့အင်အားကြီးနိုင်ငံတစ်ခုရဲ့ခေါင်းဆောင်တစ်ယောက်ဟာရုရှားခေါင်းဆောင်ပူတင်နဲ့ပထမဆုံးချိန်ဆက်သွယ်စကားပြောတာပါ။ယူကရိန်းနဲ့ဆက်ဆက်ညှိနှိုင်းမှုတွေလမ်းဖွင့်မှုပူတင်ကိုတောင်းဆိုခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်ယွန်းကသတင်းထုတ်ပြန်ပါတယ်။တရားမျှတပြီးရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအတွက်လမ်းဖွင့်ပေးနိုင်ဖို့ပူတင်အနေနဲ့ယူကရိန်းနဲ့ဆွေးနွေးဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ပူတင်ကတော့အနောက်နိုင်ငံတွေရဲ့စစ်ရေးမဟာမိတ်အဖွဲ့ဖြစ်တဲ့ NATO အဖွဲ့ဝင်ဖြစ်ယူကရိန်းရဲ့ကြိုးစားချက်တွေရပ်တန့်မှုအပါအဝင်ရုရှားရဲ့နယ်မြေပိုင်ဆိုင်မှုနဲ့လုံခြုံရေးတောင်းဆိုချက်တွေကိုအသိမှတ်ပြုရမယ်လို့တုံ့ပြန်ပါတယ်။ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီကလည်းဒီဖုန်းခေါ်ဆိုမှုဟာမဟာမိတ်နိုင်ငံတွေရဲ့ရုရှားကိုပစ်ပယ်ထားတဲ့လုပ်ရက်ကိုပြက်ပြယ်စေတဲ့အပြင်ယူကရိန်းစစ်ပွဲကိုတရားမျှတမှုရှိရှိငင်းငင်းချင်းချင်းအဆုံးသတ်နိုင်မှုလှုပ်ဆောင်ချက်တွေကိုအားနည်းစေခဲ့တယ်လို့ဝေဖန်ပါတယ်။မကောင်းတဲ့ကပ်ပေးတွေရဲ့အစလို့ညှင်းဆိုကြတဲ့ရှေးဟောင်းဂရိဒဏ္ဍာရီတစ်ခုကိုယူကရိန်းခေါင်းဆောင်ကကိုးကားပြီးပန်ဒိုရာသစ်တာကိုသွားဖွင့်လိုက်တယ်လို့ပဲလို့ပြစ်တင်ပါတယ်။ရုရှားဟာကောင်းမွန်တဲ့စိတ်စေတနာနဲ့စစ်ဆင်ညှိနှိုင်းပြီးစစ်ပွဲကိုအဆုံးသတ်ဖို့အသင့်မဖြစ်သေးကြောင်းနဲ့ယူကရိန်းအနေနဲ့လည်းအနာဂတ်မှာရုရှားရဲ့ထိုးစစ်တွေကိုတားဆီးနိုင်မှုအတွက်အပြစ်ခတ်ရေးဆွဲရေးမလုပ်မီ ခိုင်မာတဲ့လူမျိုးရေးအာမခံချက်ရှိဖို့လိုအပ်ကြောင်းဇယ်လန်စကီကပြောသွားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့မနေ့ကစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူမှုမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေไทยคอน6จูรุ channel 123ลูกก็นี่ဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။ Israel နဲ့အပြစ်ခတ်ရေးဆိုင် Lebanon ရဲ့ဆုံးဖြတ်ချက်မှန်သမျှကို Iran ကထောက်ခံကြောင်း Iran အကြီးတန်းအရာရှိတကူကတောက်ကြနေမှာပြောလိုက်ပါတယ်။ဒါဟာ Lebanon က Iran မဟာမိတ် Hezbollah အဖွဲ့နဲ့ Israel ကြားအပြစ်ရဖို့ American နဲ့တခြားနိုင်ငံတွေကကြိုးစားနေချိန်မှာပဲ Iran ကပဋိပက္ခကိုအဆုံးသတ်လို့တဲ့သဘောထားပြတ်သားတာဖြစ်ပါတယ်။ Lebanon ဆိုင်ရာ American သမ္မတ Lisa American သမ္မတ Lisa Johnson က Hezbollah ကိုစားပြုဆွေးနွေးပွဲကိုဦးဆောင်နေတဲ့ Lebanon လွှတ်တော်ဥက္ကဋ္ဌ Nibai Berri ကို Israel Hezbollah ညီညာရေးအစိုးရချက်မူကြမ်းတစ်စောင်ပေးပို့ထားတယ်ဆိုတဲ့သတင်းတွေ Lebanon တာဝန်ရှိသူတွေနဲ့မီဒီယာမှာဖော်ပြပြီးတရက်အကြာမှာ Iran အကြံပေးအလီ Larry Janney ရဲ့ Lebanon Key ထွက်လာတာပါ။ American ဘက်ကတော့ညီညာရေးအစိုးရချက်အသေးစိတ်ကိုထုတ်ပြန်ခြင်းမရှိသေးပါဘူး။အချိန်နဲ့မှာပဲ Israel ဟာ Hezbollah ထိန်းချုပ်ထားတဲ့ Beirut မြို့တောင်ပိုင်းစင်တီဘုံဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေ၄ရက်ဆက်ပြုလုပ်နေပါတယ်။ Iran ခေါင်းဆောင်ကြီး Ayatollah Ali Khamenei ရဲ့အကြီးအကျယ်ပေးပုဂ္ဂိုလ်ဖြစ်တဲ့ Rejani ရဲ့တောက်ကြံလေးက Beirut မြို့တော်ခီးစင်မှာတော့ညီညာရေးဆွေးနွေးပွဲကိုဦးဆောင်နေတဲ့လွှတ်တော်ဥက္ကဋ္ဌနဲ့တီးခြားတွေ့ဆုံခဲ့တယ်လို့ Lebanon ရဲ့အိမ်ဆောင်အစိုးရဝန်ကြီးချုပ် Najib Mikati နဲ့လည်းတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးမှာတော့ Iran က Lebanon နဲ့အတူအခြေအနေအရရမှာရပ်တည်မှာဖြစ်ကြောင်းလာရဂျီနီကသတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာလေဘနွန်နဲ့ဂါဇာမှာစစ်ပွဲတွေနဲ့အတူအရှေ့လေပိုင်းဒေသတွေတင်းမာမှုတွေဆက်လက်မြန်မာနေချိန်မှာပဲအီရန်ဟာမြို့တော်တေဟရန်ရဲ့ပြတိုက်တစ်ခုမှာတောက်ကြာနေကသူတို့ရဲ့အစ်စ်မြန်ဒုံးကျည်တွေနဲ့ကာဝေးစနစ်တွေကိုထုတ်ဖော်ပြတ်တက်လိုက်ပါတယ်ပယ်ထိန်ဒုံးကျည်တွေဟာအီရန်ကာဝေးခန့်ကန်တာမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့အော်တိုဘာ1ရက်ကအစ္စရေးကိုတိုက်ခဲ့မှအုံပြုခဲ့တယ်လို့အော်တိုဘာ26ရက်ကအစ္စရေးဘက်ကအီရန်စစ်ကမ်းတွေကိုတုံ့ပြန်တိုက်ခိုက်ရမှာလဲကာဝေးရမှာအသုံးခဲ့ပါတယ်။ Israel တိုက်ခိုက်တုန်းကအီရန်ရဲ့ Radar စနစ်နဲ့ Russia Lows S-300 လို့ခေါ်တဲ့လေကြောင်းရန်ကာဝေးစနစ်တွေကိုပိတ်မှတ်ထားခဲ့ပြီးတော့အီရန်ရဲ့လေကြောင်းရန်ကာဝေးစွမ်းရည်တွေကိုအားနည်းစေဖို့ရွယ်ခဲ့တာပါ။ American အမျိုးသားထောင်လိုင်းညွှန်ကြားမှုချုပ်ရုံးရဲ့အချက်လက်တွေအရဆိုရင်တော့အီရန်ဟာအရှေ့လေပိုင်းဒေသမှာပယ်ထိန်ဒုံးကျည်အရေးအတွက်အများဆုံးပိုင်ဆိုင်ထားတဲ့နိုင်ငံဖြစ်ပါတယ်။အီရန်ကတော့ပယ်ထိန်ဒုံးကျည်တွေဟာကာဝေးမှာအရေးကြီးတယ်လို့ American Israel နဲ့တခြားအလားအလာရှိတဲ့ဒေသရင်းပိတ်မှတ်တွေကိုလက်တုံပြန်တက်ခဲ့ရမှာအရေးပါတယ်လို့ပြောဆိုလို့ရှိပေမဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်မှုစ조사နေတဲ့ဆိုတာတွေကိုတော့အမြဲငင်းဆိုလို့ရှိပါတယ်ခင်ဗျာမြမပါဝင်းကဘာတဝမ်းမှာနိုဝင်ဘာ15ရက်တောက်ကြညကတမထက်ပို့ပြီးထူးခြားကြီးမားတောက်ပတဲ့စူပါမူးလို့ခေါ်တဲ့လာဝင်းကြီးကိုတွေ့မြင်ခဲ့ကြပါတယ်ဒါဟာဒီနှစ်အတွက်နောက်ဆုံးချိန်မြင်ရတဲ့စူပါမူးဖြစ်ပါတယ်ဒီနှစ်ထဲကုလို့စူပါမူးလာဝင်းကြီးကိုဩဂတ်စ်လထဲမှာတစ်ချိန်အောက်တိုဘာမှာတစ်ချိန်နဲ့နိုဝင်ဘာမှာတစ်ချိန်တွေ့ခဲ့ရပြီးဖြစ်လို့ကူဒီချင်းကဒီနှစ်အတွက်၄ချိန်မြောက်နဲ့နောက်ဆုံးလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့မနေ့ကစူပါမူးလာဝင်းကြီးကိုမြင်ရချိန်ဟာဗုဒ္ဓဘာသာဝင်တွေအတွက်နေတုနေပြက်ဖြစ်တဲ့တဇောင်းမုံလာပြည်နေလည်းဖြစ်ပါတယ်။တဇောင်းမုံလာပြည်ညကိုစေပေါင်းခတဲ့ညဖြစ်မှတ်ယူကြပြီးတော့တဇောင်းနိုင်မိထုံပွဲတွေနဲ့သခိုးကြီးညပျော်ပွဲရှင်ပွဲတွေစီစီကားကားကျင်းပလေးရှိတဲ့လာပြည်ညဖြစ်ပါတယ်။ဘဲဥပုံလမ်းကြောင်းနဲ့ကဘာကိုပတ်နေတဲ့လာကြီးဟာကဘာနဲ့ပိုနီးတဲ့ပလန်းနေရာကိုရောက်လာတဲ့အချိန်မှာလာပြည့်တဲ့အချိန်နဲ့တိုက်ဆိုင်တဲ့အခါမျိုးမှာဆိုရင်ခုလိုမျိုးစူပါမူးလို့တင်စားခေါ်ကြတဲ့အကြီးဆုံးနဲ့အလင်းလက်ဆုံးလာဝင်းကြီးကိုလူတွေကတွေ့မြင်ကြရတာပါခုလိုစူပါမူးလာဝင်းကြီးကိုတော့တစ်နှစ်မှာ3-4ချိန်မြင်တွေ့ရလေရှိပါတယ်ဒီနှစ်ထက်4ချိန်ကြုံခဲ့ရတာမှာပြီးခဲ့တဲ့နိုဝင်ဘာလကတွေ့ခဲ့တဲ့စူပါမူးကတော့အတောက်ပဆုံးနဲ့အကြီးဆုံးဖြစ်ပြီးတော့ကဘာမြေကနေ3ရက်လောက်တွေ့မြင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
မြန်မာပြည်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုငိမ့်ညိုင်းအေးပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်းမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမလာခင်အခုရင်ဆုံးတော့ဂါဇာစစ်ပွဲနောက်ဆက်တွဲအခြေအနေဘာတွေရင်ဆိုင်ရသလဲကြည့်အောင်ပါကာလာဒေသတချို့နေရာတွေမှာအငတ်ဘေးစိုက်တော့မဲ့အချိန်မှာပဲဂျော်ဒန်မြစ်အနောက်ဘက်ကန်ကပါလက်စတိုင်းတွေကလည်းဒုက္ခရောက်နေကြပါတယ်။သူတို့ဟာအစ္စရေးဘက်မှလည်းအလုတ်သွားမလုတ်နိုင်ကြတာကြောင့်အနောက်ဘက်ကန်ဒေသကစီးဝါးရေးတစ်ခုလုံးကျုံသွားပါတယ်။လီရာဂရက်စတိုင်း ရာမာလာမြို့ကနေပေးပို့တဲ့ဒီသတင်းကိုတော့ကိုငင်းညံကတင်ပြမှာပါ။
အော်တိုဘာလ9ရက်ဟာမတ်အကြမ်းဖက်တိုက်ခိုက်မှုမတိုင်ခင်ကဂျော်ဒန်မြစ်အနောက်ဘက်ကမ်းနဲ့ဂါဇာကပါလက်စတိုင်းနှစ်သိန်းကျော်ဟာအစ္စရေးဘက်မှအလုတ်သွားလုကြတာဖြစ်ပြီးပါလက်စတိုင်းစီးပွားရေးကိုထောက်ပံ့နေတာပါ။အခုစစ်ဖြစ်နေတာကြောင့်အစ္စရေးကသူတို့ကိုဝင်ခွင့်ပိတ်ထားတာတစ်နှစ်ကျော်နေပြီဖြစ်ပြီးသူတို့အများစုအလုတ်လုတဲ့စောက်လုပ်ရေးလုပ်ငန်းတွေကနေအလုတ်တွေပြုတ်ကုန်ပါတယ်။ရှူကီအယ်နာဂျာဟာဂါဇာကဆေးတုပ်သမားဖြစ်ပြီးစစ်ဖြစ်တဲ့အချိန်မှာအစ္စရေးနိုင်ငံတောင်ပိုင်းကဘီယာရှီဗာမြို့လေးမှာအလုပ်လုပ်နေတာပါအခုအချိန်မှာသူဟာအလုပ်လက်မဲ့ဖြစ်နေပြီးနောက်ဖက်ကမ်းကရာမာလာမြို့မှာတောင်းတင်းနေပါတယ်အစ္စရေးတဲလည်းဝင်လို့မရနေဆက်တွေလည်းပိတ်ထားလို့ဂါဇာကိုလည်းပြန်လို့မရဖြစ်နေတာပါ
စစ်ပွဲမတိုင်ခင်တုန်းကတော့ကျွန်တော်အလုံးမရှိရင်တောင်အေးဆေးနေလို့ရပါတယ်ကျွန်တော်မိသားစုနဲ့အတူတူနေရတယ်ကြောက်စိတ်လည်းမရှိပါဘူးအခုဆိုရင်စီးပွားရေးလည်းမကောင်းပါဘူးကျွန်တော်မိသားစုကျန်းမာရေးလုံခြုံရေးအတွက်ကြောက်နေရပါတယ
်ဂါဇာမှာရှိတဲ့အဆောက်အုံ80ရာခိုင်နှုန်းကပျက်စီးသွားပြီးမြောက်ပိုင်းဂါဇာမှာရှိတဲ့သူ့မိသားစုနေအိမ်လည်းအစ္စရေးတိုက်ခိုက်မှုကြောင့်ပျက်စီးသွားတယ်လို့အယ်နာဂျာကပြောပါတယ်ကံကောင်းနာကသူ့မိသားစုကနေအိမ်မှာရှိမနေခဲ့ပါဘူး။ဂါဇာကစီးပွားရေးလည်းပျက်စီးသွားခဲ့ပြီးဆယ်စုနှစ်တွေနဲ့ချီပြန်တည်ဆောက်ရမယ်လို့ကုလသမဂ္ဂအေဂျင်စီတွေကပြောပါရယ်။နောက်ဖက်ကမ်းကပါလက်စတိုင်းတွေလည်းစီးပွားရေးတိတိတသားထိခိုက်ခဲ့ရပြီးအလုပ်လက်မဲ့နှုန်းက40ရာခိုင်နှုန်းကျော်ရှိနေပါရယ်
။ Here we lost around 10 to 12% of our GDP.
စစ်ပွဲတနည်းအတွက်နောက်ဖက်ကမ်းမှာကျွန်တော်တို့ GDP 10ကနေ12ရာခိုင်နှုန်းလောက်ဆုံးရှုံးသွားပါရယ်။အခုဆိုရင်အလုံးလက်မဲ့ကလည်း3000လောက်တိုးလာပါတယ်။စင်ရဲမွဲတည်မှုလည်းတိုးလာပြီးတော့အခုဆိုရင်အနောက်ဘက်ကမှစင်ရဲမွဲတည်မှုက45ရာခိုင်နှုန်းရှိပါတယ်
။အနောက်ဘက်ကစီးပွားရေးလုပ်ငန်းအများစုဟာပိတ်ထားရသလိုလူတွေလည်းအများကြီးလျှော့ပြီးလုပ်နေရပါတယ်။သူကလေးတွေကျွေးနိုင်ဖို့တောင်မနှဲလုပ်နေရတယ်လို့ဗဘဲလုပ်ငန်းလုပ်ကိုင်တဲ့ Ravi Felifer ကပြောပါတယ်။သူ့အလုပ်ဖြစ်တဲ့တန်စကာနဲ့ရင်းပေါက်အလှဆင်တန်ပန်းတွေကိုထုတ်လုပ်တာ90ရာခိုင်နှုန်းကျဆင်းသွားပြီးလူတွေကအစားအသောက်အတွက်ပဲငွေကိုစုထားကြတယ်လို့ပြောပါတယ်။ကားပြင်လုပ်ငန်းလုပ်ကိုင်တဲ့ခလီအဘူအာယတ်ကလည်းအခုလိုပြောပါတယ်
။ဝင်နေမှ10ဒေါ်လာပြေးပေါ်ရနီ
လူတွေကအလုပ်မလုပ်ကြတော့ပါဘူး။ပတ်စံ100လောက်ရှိရင်အစားအသောက်ဝယ်ဖို့စုထားကြင်ကြပါတယ်။ဆက်မှုလုပ်ငန်းတွေရှိရာလာပြီးတော့တကားဝယ်တာကားပြင်တာမျိုးတွေလည်းမလုပ်ကြတော့ပါဘူး
။ Yani fish khazine fish rasid
လက်ရှိအနောက်ဖက်ကမ်းကအခြေအနေဟာသူတို့ကြုံဘူးသမျှထဲမှာအခက်ခဲဆုံးပဲလို့ဒေသခံတွေကပြောပါတယ်။ဂါဇာကစစ်ပွဲအများဆုံးပြီးဆုံးသွားတဲ့အခါသူတို့အနေနဲ့အစ္စရေးမှာအလုပ်ပြန်လုပ်နိုင်ပြီးစီးပွားရေးပြန်ကောင်းလာဖို့အတွက်ညှော်လင့်နေပါတယ်ခင်ဗျာ
VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေပြောနေကြသလဲဆိုတဲ့ဦးကျော်စန္ဒာရဲ့ပြောပြချက်တွေကြားကျင်နေကြပြီပေါ့နော်ခဏနေကြားရမှာပါအခုတော့ဘာလင်မြို့တော်မှာစစ်အခြေစိုက်စခန်းသစ်ထူထောင်တာကိုရုရှားကန့်ကွက်တဲ့ Polygraph ပြင်ပြပါမယ်။ဂျာမနီအရှိချမ်းရေဒတ်စခန်းသစ်ဖွင့်တာဟာအရင်တော့အချုပ်ဆိုထားတဲ့စာချုပ်ကိုချိုးဖောက်လိုက်တာဖြစ်တယ်လို့ရုရှားဘက်ကပြောပါတယ်။ဒီစာချုပ်မှာကစစ်အခြေစိုက်စခန်းမဖွင့်ရသေးဘူးမပြောထားပါဘူး။အသေးစိတ်ကိုတော့အချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာမအေးသန္တာကြောင့်တင်ဆက်တာပါပဲ။
ဂျာမနီမျိုးမှာစစ်အခြေစိုက်စခန်းသစ်တည်ဆောက်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်ဖို့အော်တိုဝါလာ22ရက်နေ့မှာရုရှားနိုင်ငံသားရေးဝန်ကြီးဌာနကမော်စကိုမြို့တော်မှာရှိတဲ့ဂျာမန်တမ်မတ်ကိုဆင့်ခေါ်ခဲ့ပါတယ်။ဂျာမနီမြောက်ပိုင်းဘော်တစ်ပင်လယ်ကမ်းခြေကရော့စတော့ခ်မြို့မှာအော်တိုဝါလာ22ရက်နေ့ကရေတပ်ဌာနချုပ်စတင်ဖွင့်လှစ်လိုက်တာပါ။ဒီစစ်အခြေစိုက်စခန်းတည်ထောင်တာဟာဒုတိယကမ္ဘာစစ်မဖြစ်ခင်ကနာဇီဂျာမနီရဲ့စစ်အင်အားတိုးချဲ့မှုနဲ့တူတယ်လို့ရုရှားကနှိုင်းယှဉ်ပြောပြီးတော့ကန့်သက်ထားတဲ့စစ်အေခေသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ဆွဆွဲသွားပါတယ်။ဂျာမနီအစိုးရကဥဆောင်ပြီးတော့ဂျာမနီအရှိချမ်းရော့စတော့မြို့ကရေတပ်စခန်းမှာနေတိုးဒေသဆိုင်ရာရေတပ်ဌာနချုပ်တွားပြီးတော့ဖွင့်လှစ်လိုက်တာဟာဂျာမနီပေါင်းစည်း 2+4 သဘောတူညီချက်အခန်းကအပိုက်၃ကိုဆွဆွရွရွချိုးဖောက်တာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်မှာကအရင်အရှိဂျာမနီနယ်မြေမှာနိုင်ငံသားတပ်ဖွဲ့တွေအခြေမဆိုင်ရဘူးတပ်ဖွဲ့တွေဖျက်မချရဘူးလို့သတ်မှတ်ထားပါတယ်လို့ရုရှားကပြောပါတယ်ဒါအထင်မြင်မှအောင်လုပ်တာပါအဲ့ဒီသဘောတူညီချက်အခန်းကအပိုက်၃မှာကနိုင်ငံသားတပ်ဖွဲ့တွေအမှုမျိုးလက်နဲ့ဒါမှမဟုတ်သူတို့ကိုတင်ဆောင်ထားတဲ့ယင်တွေနဲ့အရှိဂျာမနီမှာအခြေမဆိုင်ရအောင်တတ်မချရအောင်လို့ပြောထားတာပါ damai akan cuma ro, biarlah bauzi bi jam ni ha, bermahamet perih mamsu, bauin gun si de. Elo bauin bi, boga akan tercetui, tayang mu mesir ro, lu pobjat hawari. Jam ni ni le mahamet perwen ni ni, yuame dawin go, uzabi lo sangya melu biotarawa. Rostov muka jeda thana joha, jamai bojo jite usangne, jamai muda jeda thana jo pisepari. Ema adika apin jamai tapoi wenive, tawin yule pa mapisepiro. Tetapi ni do poi wen nanya nuga ya siri lelo sini mawa. Di nanya mazom pawin ne bojo thana jo deha. Ni do dua longan tawin ni tansang nanya suanye siwari lo. Ni do biaya sogun situ, alo Abraham sanga biaya go biawai. Jamni Pausi 2 plus 4 the world to Nijaya. Jamni ha chocha ana pine nine and pipiro. Do ye name your ma, do ye sit a go, don't get the lo, don't I win she a lule suvari? Russia, Ukraine, Jujo Sepoja, Nido Puerga, Baltide dama se a domiara pite lule, Abraham sanga piavari. Baltic billionaire Tizanide, Nido Puerin, Estonia, Latvia, Lithuania, Nanganria, Russia and Nego. I told the pink candy yard and nine and rip in it, and young are shooting into our issue.
Dilumu, Mamma, Matti Jare, John Yard in a better be a chill and a deep you teaching it, so you know, view a bully graph website seminar bullygraph.info. Ma, do I be dot Gishun and Maricma? VOA Burmese ye pamathana ye website le sa ga raw burmese.voanews.com phit par de set le pi raw gaba media ri ma myama pi ne patat de blu a chang ya ri ko tong tat ye ta ni ja de le su raw o chi ya aw ma u jo san da ga mu yin a tou nou ne mu yin a bo a tai thau nou tin set tha par de
group a byo bya bo yue che tha de a chang ya ri ga raw myama a yin ne patat pi raw ain ni yin ri phit ja de The young China, India, or Belu, the water less regular with Japan. Balkanization to Pakistanization, China risks in Myanmar. Balkan Ponzamadi, Pakistan Ponzandu, Nyamananga, Yima, Deuga Sunzani, Jins Regons in it. Yun San Yidahare, some of the Japare. Yun Sanha, American Bidonzu Stim Century, now where Deuyi and Yunjai Mupare, Disama Rodu, Yarima Yidahara, Japania.
เดี๋ยวอุตส่าห์ไปหาอ่ะเรียกเอาไปผิดไปแล้วญาติมานักงานเยสามีนาเดสัตว์ตนเต็มแม้โลอยู่สัตว์ท่าเลยทําไมไดบอรี่เซนนี่นี่ปีมันยังเต็มผู้เรียดาวอาหารดาผิดเสียเลยแม้โลสัวเลยสิกองซีอ่ะลาชูเปลี่ยนเต็มผู้ได้ต้องเปลี่ยนผู้ยิ่งมันท่าเลยด้วยเดี๋ยวไปกูดุขะเลยอะเมียเปียวยောက်ลาทันกว่าสินี่แหละโลเลยเปล่าท่าว่าเลยบ่จงปุ้ยเมียนหน่อยโตยกก็ไปจ้าไล่ตาฮะสุกูก็ญาติมานักงานอิจิแก่ผิดเต็มวินทุกข์ขันไล่
မယ်နိုင်ငံရေးပြန်လည်သင့်မြတ်မှုနဲ့ရွေးကောက်ပွဲတည်ဝင်ဖြစ်ဖို့အတွက်အစွမ်းကုန်လှုပ်ဆောင်ရမယ်ဆိုတဲ့စီကံချက်တွေပဲဖြစ်တယ်ဒီရွေးကောက်ပွဲတစ်ဆင့်မြန်မာနိုင်ငံရဲ့လက်ရှိအကြက်တဲကျော်လွှတ်နိုင်မဲ့အစီအစဉ်တရက်ကိုပူဇော်မှုကြီးမြောက်နိုင်ကတင်ပြဖို့ရုပ်လိုရနေတာဖြစ်တယ်မြန်မာနိုင်ငံဟာဘောကင်ဒီသားလိုအစိမ့်စိမ့်မှမှပြိုကွဲမသွားအောင်ဝင်ရောက်တာစီပီပြင်ပအင်အားကြီးနိုင်ငံတစ်ခုအနေနဲ့ပြန်လည်ထိန်းသိမ်းထားနိုင်ဖို့တရုတ်ကမျှော်လင့်ထားတယ်။တရုတ်လုခိုင်းတဲ့အတိုင်းလုပ်နိုင်ပါမလားဖြစ်လာနိုင်ပါမလားဆိုတာကတော့မသိကြပေမဲ့ပသက်သူသက်ဆိုင်သူတွေအလုံးအပေါ်ရိုက်ခတ်မှုရှိလာနိုင်တယ်။တရုတ်ထောက်ခံမှုကိုရရှိသွားတဲ့စစ်ကောင်စီကိုအနိုင်ရဖို့မသေးကြတော့ဘူးလို့ခံစားရသူတွေပုံမှန်ချေနေတဲ့ဆုပ်ယုပ်သွားနိုင်တယ်လို့ယူဆမိသူတွေပေါ့စစ်တပ်ရေးရအကျိုးသက်ရောက်မှုရှိလာနိုင်တယ်ဒီချိန်ပါဦးသန်းရှေရဲ့သမက်ကိုစစ်ကောင်စီကြီးကဲကဖမ်းဆီးလိုက်တာဟာလဲတိုက်ဆိုင်မှုမဟုတ်ဘူးသူ့နေရာမှာအခြားတယောက်နဲ့အစားထိုးဖို့မဖြစ်နိုင်ဘူးဆိုတာဒေယုအပိထောက်ခံမှုကိုရရှိအပ်တဲ့နေတဲ့ဗိုလ်ချုပ်မှုကြီးမြောင်းနိုင်ကပြသလိုက်တာပဲဖြစ်တယ်လို့ဆမရှင်ကဆိုထားပါတယ်ပေါ်ထွက်လာမဲ့ရလတ်ကိုတချို့ကအစီအမပြုဖို့ပြင်ဆင်ထားလေတော့
စစ်ကောင်စီလုပ်ပြီးမဲ့ရွေးကောက်ပွဲဟာနိုင်ငံရေးအတားအဆီးကစစ်ကောင်စီကိုထွက်ပေါက်ရရှိစေပြီးနိုင်ငံတကာအသိအမှတ်ပြုမှုတချို့လည်းရရှိလာနိုင်တယ်။ရွေးကောက်ပွဲကိုလူတွေကဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့တွက်ဆနေသူတွေကလည်းစိတ်မတူတော့ဘူး။အလုံးလမ်းပိန်နေပြီးအလုံးအင်အားကုန်ခန့်နေရပြီးဆိုတာကိုသဘောပေါက်သိပြီလို့ဆိုပါတယ်။တရုတ်ကတချိန်ကျရင်သူတို့ကိုပြန်ကူညီလာလိမ့်မယ်လို့မျှော်လင့်နေစရာလည်းအကြောင်းမရှိတော့ဘူး။မြန်မာနိုင်ငံရေးဟာစစ်တပ်ကြီးစိုးမှုကကင်းလွတ်နိုင်လိမ့်မယ်လို့ပြုဘရုံကမှမမျှော်လင့်မယူဆခဲ့ဘူး။ဘရုံကြီးမြောက်နိုင်ငံလည်းတရုတ်ခိုင်တဲ့အစီအစဉ်တိုင်းဒီရွေးကောက်ပွဲပြီးရင်နိုင်ငံရေးအရအဖြစ်ရှာဖို့ဆိုတာလည်းနားထောင်မှာမဟုတ်ဘူး။သူရှုံးနေတဲ့အရာကိုတုံ့ပြန်လက်ဆမချေဘူးလို့လည်းအမှတ်မခံနိုင်ဘူး။ပုဆိုရာကသူဟာရွေးကောက်ပွဲကိုစူပဲနိုင်ရမယ်၊စူပဲသမ္မတဖြစ်ရမယ်လို့ခိုင်မာပိုင်းဖြတ်ထားလို့တရုတ်မျှော်လင့်သလိုမြန်မာနိုင်ငံရေးမှာစာမျက်နှာသစ်ထွင်းဖို့ဆိုတာလုံးဝမဖြစ်နိုင်ဘူး။တစ်ဖက်မှာလည်းပြဿနာကိုမှန်မှန်ကန်ကန်မဖြေရှင်းနိုင်ရင်တရုတ်အတွက်လည်းအန္တရာယ်ရှိလာနိုင်တယ်။စစ်ကောင်စီရဲ့ကြံရပါလို့တရုတ်ကိုလူတွေကမြင်လာကြမယ်။ပူဂျုံမူကြီးမြောင်နိုင်ကိုလာဖို့ဖိတ်တော့မန္တလေးတရုတ်ကောင်စီဝန်ရုံးအတိုက်ခံရတာဟာတိုက်ဆိုင်မှုမဟုတ်ဘူး။တိုက်ခံတွေကလည်းသမျိုးကြမဟုတ်တဲ့ဤတွေကိုစုံလာလိမ့်မယ်။တမန်တော်လှန်ရေးဝါဒီတွေပေါ်လူထုစစ်ပွဲဆင်နွှဲတဲ့တရုတ်ကွန်မြူနစ်ပါတီရဲ့နီလန်းမြန်မာပြည်မှာဖြစ်ထွန်းလာနိုင်တယ်။ပြုစီဝါရေးအကျိုးစီဝါတရုတ်နိုင်ငံသားတွေပြစ်မှတ်ဖြစ်လာနိုင်တယ်။ဒါတွေဟာပါကစ္စတန်နိုင်ငံမှာတရုတ်အနေနဲ့ကြုံတွေ့ခံစားနေရသလိုထိတ်လန့်ပွဲအိမ်မဲစုပဲဖြစ်လိမ့်မယ်လို့ယွန်းဆန်ကသုံးသပ်နေကုန်ထုတ်တာပါခင်ဗျာ
။ကုဆလပြောပြမှာကတော့ Thai foreign policy in the twilight မွန်ဝါဝါဖြစ်နေတဲ့ထိုင်းနိုင်ငံသားရဲ့ဝါရဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်။ဆောင်းမရှင်ကတော့ Susanna Patton ဖြစ်ပါတယ်ခင်ဗျာ။louisinstitute.org မှာဖတ်ရပ
ါနိုင်ငံရေးဝါဒဒီပြည်တွင်းနိုင်ငံရဲ့ရောင်ပြန်ဆိုရင်တော့ထိုင်းနိုင်ငံရဲ့နိုင်ငံရေးဝါဒဟာစနစ်မကျဖြစ်ကြတဲ့ဆန်ပဲလို့ရထားတာဖြစ်ပါတယ်သစုနှစ်သုံးခုကျော်ပြည်တွင်းရေးမငြိမ်မသက်ဖြစ်နေခဲ့ပြီးထိုင်းသားအရှိတောင်အရှာအတွင်းခေါင်းဆောင်မှုအလားအလာကိုလက်လျှော့ဆွံ့ဆောင်ခဲ့ရတယ်အာဆီယံကိုမူလတည်ထောင်မှာပါဝင်တဲ့နိုင်ငံဖြစ်တဲ့ဆိုတဲ့အစဉ်တန်းနဲ့လိုက်လျှောညီချွေတဲ့တန်တမာရေးဩဇာကိုရှိနေခဲ့ဘူးနောက်ထပ်နှစ်ဆက်လေးမှာတော့ထိုင်းရဲ့ဒီပလိုမစီဟာအောက်ဆုံးအနိုင်ဆုံးအဆင့်ကိုရရှိသွားပြီဖြစ်တယ်လို့ဆိုထားပါတယ်။အထူးသဖြင့်မြန်မာအရေးနဲ့ပတ်သက်ပြီးရေးထားတာကတော့ထိုင်းရခေါင်းဆောင်မှုမပေးနိုင်ဘူး၊ပြစ်ပယ်ထားတော့လည်းမဟုတ်ဘူး။နေဆက်ဖြတ်ကူးဆက်လာတဲ့ကိစ္စတွေကိုတော့အနိကစောင့်ကြည့်နေတယ်။နိုင်ငံရေးဝန်ကြီးဦးဆောင်ပြီးအစိုးရကော်မတီတစ်ခုကပုံမှန်တွေ့ဆုံနေတယ်။မနိုင်ငံမှာဖြစ်ပျက်သမျှဟာထိုင်းနိုင်ငံကအများဆုံးခံရတာဖြစ်တယ်။ထောင်စက်တီဆီအနာသိမ့်ပြီးမြန်မာဒုက္ခသည်အများပြထိုင်းပဲရွှေပြောင်းလာတယ်။ဒါပေမဲ့အင်းကြီးနိုင်ငံတွေမှာဖြစ်ပြပြောင်းလဲနေတိုင်းထိုင်းကလိုက်ပြီးပြောင်းလဲနေစရာမလိုဘူး။ပုံမှန်ရက်တည်နေမှသာလျှင်ထိုင်းအတွက်အကျိုးရှိမှာဖြစ်တယ်ဆိုတဲ့မူကိုတင်သွင်းပြီးတော့2014နောက်ပိုင်းထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုရှာကမြန်မာနိုင်ငံမှာဆီအနာသိမ့်မှုဖြစ်ပေမဲ့စစ်တပ်နဲ့ပဲပုံမှန်ဆက်ဆံနေကြတာဖြစ်တယ်။စစ်တပ်ကပဲနောက်ဆုံးတည်မြဲသွားလိမ့်မယ်။ဆိုတော့ဒီလိုပုံမှန်ဆက်ဆံရေးကထိုင်းအတွက်ပုံမှန်အကျိုးရှိမယ်လို့ယူဆခဲ့တာဖြစ်တယ်။ပရယုတ်ရဲ့ဒီရည်တည်ချက်ဟာပုံမှန်ချက်ကိုလည်းလျှော်ဖို့ဖိအားပေးနေတဲ့အာဆီယံအထူးသဖြင့်အင်ဒိုနီးရှားနဲ့ဆန့်ကျင်နေတဲ့အခုခါမှာကောင်းဆောင်ပြောင်းလဲဖြစ်ပြီးတော့ထိုင်းနိုင်ငံဟာအတိုက်ခံအုပ်စုတွေကိုကျော်လွန်ပြီးစစ်ကောင်စီဘက်နဲ့လက်လျော်ထိတွေ့ဆက်ဆံနေတဲ့အတွက်ထိုင်းနိုင်ငံအတွင်းမှာအဝေဖန်ခံနေရတယ်။အာဆီယံညွှန်ရေးအခြေခံမူနဲ့ချင်းကပ်တဲ့လို့ရှင်ဝါကြီးမာရဲ့ဝေဖန်သုံးသပ်သူတွေကထောက်ပြကြတယ်။တွတ်တက်တဲ့ထိုင်းနိုင်ငံရဲ့အတိုင်းအမိုင်းကဆိုရင်ရွှေပြောင်းမြန်မာဒုက္ခသည်တွေအပေါ်ခေါင်းပုံဖြတ်အမျက်ထုတ်တာမလုပ်ဘဲတရားဝင်သတ်မှတ်ပြီးအကာအကွယ်ပေးဖို့အစိုးရကိုတောင်းဆိုထားရတယ်။အချုပ်ပြောရင်တော့ထိုင်းသံတမန်တွေဟာဒေသရင်းအစွမ်းဆောင်နိုင်ဆုံးသံတမန်တွေအထက်မှာပါဝင်နေစေထိုင်းနိုင်ငံအနေနဲ့လည်းဒေသရင်းပြဿနာတွေအပေါ်ပြတ်ပြတ်သားသားလွှမ်းမိုးအောင်လှုပ်ဆောင်နိုင်တဲ့အနေအထားမှာရှိနေစေဖြစ်တယ်။အဲ့ဒါပေမဲ့ထိုင်းနိုင်ငံရေးဘယ်ဘောက်ဖြစ်ပြီးမညီညွတ်ကြရင်တော့ဘာမှဖြစ်လာမှာမဟုတ်ဘူးလို့ဒီကုန်းထုတ်ထားတာဖြစ်ပါခင်ဗျာ
အခုနောက်ဆုံးကြားရမှာကတော့ India China silently competing Myanmar မြန်မာနိုင်ငံအရေးမှာတရုတ်နဲ့အိန္ဒိယတို့တိတ်တဆိတ်ပြိုင်ဆိုင်နေခြင်းဆွဲခေါင်းစဉ်နဲ့ Devendra Kumar ရေးသားထားတဲ့သုံးသပ်ချက်ဖြစ်ပါတယ် Deccan Herald သတင်းစာမှာဖတ်ရတာပါခင်ဗျာ
ဘုဂျမူဂျီမြောင်းလာတဲ့ဝန်ကြီးချုပ်အပါအဝင်နေစာအင်းဒီဂျင်းနိုင်ငံတွေအကြီးအကဲတွေကဒသင်းမြတ်တွေ့ဆုံပြီးဒုက္ခသည်အရေးနေစာကုံတော်ရေးစာရီကိုဆွေးနွေးခဲ့တယ်။အိန္ဒိယဘက်ကလည်းအစိုးရအထောက်ပံ့ခံအ အကြံပေးအဖွဲ့တစ်ခုကစစ်ကောင်စီနဲ့နိုင်ငံရေးပါတီကူစလဲခုနှစ်ရက်ကိုဖိကြားခဲ့တယ်အစိုးရကိုဆန့်ကျင်တဲ့ဘက်ကကူစလဲတချို့ကလည်းဖိတ်ခေါ်ထားတယ်လို့မီဒီယာတွေမှာဖော်ပြရတယ်အခုကြည့်ရင်အနောက်နိုင်ငံတွေကသိသိဝင်စားမှုမရှိဖြစ်နေတဲ့မြန်မာအရေးပေါ်အာရှမှတပါတရုတ်အိန္ဒိယနှစ်နိုင်ငံအနေနဲ့အပြိုင်ဆိုင်ချွတ်မှုကိုကြိုးပမ်းနေကြတယ်ဆိုတာကိုသိသာနိုင်တယ်ဒါပေမဲ့ဒီနိုင်ငံစလုံးဟာအမေရိကန်နဲ့အနောက်နိုင်ငံတွေလိုစစ်ကောင်စီကိုတန်ခတ်အရေးယူထားတာပြစ်ပယ်ထားတာမရှိဘူးဒီရင်းစစ်မှာပါဝင်ပတ်သက်တဲ့ဘယ်ပေါင်းစုံနဲ့ထိတွေ့ဆက်ဆံနေတာကတော့အတူတူပဲဖြစ်ပါတယ်တဲ့တူညီတာကတရုတ်ဟာအထူးသဖြင့်မြောက်ပိုင်းတိုင်းရင်းသားအင်အားစုတွေနဲ့ဟိုရုံကလည်းထိတွေ့ဆက်ဆံခဲ့ပြီးအိန္ဒိယဟာမကြသည်မီအချိန်ထိပေါ်ပေါ်တန်တန်နေလာခဲ့တာပဲဖြစ်တယ်တရုတ်ဟာ2021ဆီယနာသိမ်းမှုကိုစိတ်ပဝင်မကြခဲ့လို့တိုင်းရင်းသားမဟာမိတ်တွေနဲ့ပုံမထိတွေ့ခဲ့ပေမဲ့အခုဒီမူဒီမြောင်းနိုင်ကိုဖိကြားလိုက်ကြဟာတရုတ်ရဲ့အကျိုးစီးပွားကာကွယ်ရေးမှာစစ်တပ်မရှိမဖြစ်ဘူးဆိုတာကိုပြသလိုက်ကြပဲဖြစ်တယ်လို့ဆိုပါရယ်တစ်ဖက်မှာတော့အိန္ဒိယဟာပဋိပက္ခရဲ့နှစ်ဖက်စလုံးနဲ့ထိတွေ့ရင်သူ့ချင်းကမှုကိုအလေးအနက်ပြန်လဲသုံးသပ်နေတယ်မြမအကြီးကသူ့လူချင်းနဲ့ရလက်ပေါ်ထွက်လာဖို့တရုတ်နဲ့အပြိုင်ဆိုင်ကြိုးပမ်းနေတယ်ဒီနေရာမှာအိန္ဒိယဟာအာရှနဲ့လက်တွဲလှုပ်ဆောင်ဖို့လိုအပ်တယ်အလုံးပါဝင်တဲ့ပြန်လည်စစ်မြေရေးကိုထောက်ခံမှုပေးကြဖို့အမေရိကန်နဲ့စုမဟာမိတ်တွေကိုလည်းတိုက်တွန်းရမှာဖြစ်တယ်လို့အနေကုန်ထုတ်ထားပါရခင်ဗျာ
good bad တော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြဦးမလဲဆိုတာကျွန်တော်စောင့်မျှလိုက်ကြပါဆိုရအားလုံးကိုကျေးဇူးတင်ပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်အခုကြားမြင်နေရတာက VOA American တန်ရဲ့စနေမနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်သိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်အခုတခါတော့အမေရိကန်သမ္မတအသွင်ကူးပြောင်းရေးကာလအကြောင်းရှင်းပြချက်ပါအမေရိကန်ပြည်ထောင်စုရွေးကောက်ပွဲမှာအနိုင်ရရှိပြီးတော့အဲ့ဒီအချိန်ကနေဇန်နဝါရီလအတွင်းသမ္မတအဖြစ်တရားဝင်ကျန်းသစ္စာချိန်ဆိုတဲ့အချိန်ထိရွေးကောက်ခံသမ္မတနဲ့သူ့အဖွဲ့ကဘာတွေပြင်ဆင်နေပါသလဲလက်ရှိသမ္မတနဲ့အစိုးရအဖွဲ့ကရောဘယ်လိုမျိုးပူးပေါင်းဆောင်ရွက်မှုတွေပေးနေရသလဲဆိုတာတွေကို VOA ရဲ့ပုံပြရုပ်သံမှာကိုဝင်းခန့်မောင်ကတင်ပြထားပါတယ
်ရွေးကောက်ပွဲနဲ့သမ္မတကျန်းသစ္စာကြိမ်ဆိုပွဲဂျားကာလာကိုအကူပြောင်းကာလာလို့ခေါ်ပါတယ်သမ္မတတစ်ကအစိုးရဖွဲ့ဖို့စီစဉ်ရွေးချယ်ပြီးပြည်ထောင်စုအစိုးရတစ်တည်းဖြစ်ပေါ်ဖို့ပြင်ဆင်ပါတယ်ဒီလုပ်ကိုအောင်နိုင်ရေးအဖွဲ့ကမဟုတ်ပဲတာဝန်ယူလွှဲပြောင်းရေးအဖွဲ့ကသူ့ငွေစည်းရင်းသူ့ဝန်ထမ်းနဲ့သူလုပ်ပါတယ်အစိုးရဖွဲ့တည်းရဲ့အစာပိုင်းရက်တွေမှာလှုပ်ဆောင်ဖို့ရည်မှန်းချက်တွေပြူဟာတွေချမှတ်ပေးပါတယ်သုံးဖြတ်ရမှာတွေကမဲဆွဲကလေးတွေကိုမူဝါဒအဖြစ်ဘလို့အကောင့်ထဲဖော်မလဲဘယ်ဟာအရင်ဘယ်ဟာနောက်မှလုပ်တင်လဲအရင်သမရလက်ထက်ဆောင်ရွက်မှုတွေပြောင်းသင့်မပြောင်းသင့်စတာတွေဖြစ်ပါတယ်ဒီလုပ်တွေကိုလုပ်ဖို့ရုံးခန်းနေရာလိုအပ်တဲ့ငွေကြေးတွေကိုပြည်အောင်စုအစိုးရကအစီအစဉ်ပေးပါတယ်လုံခြုံရေးအတွက်နောက်ကျောင်းစုံစမ်းမှုလုပ်ပါတယ်ဒီကူးပြောင်းကာလလုပ်ငန်းအတွက် public အလှူထည့်ခြင်းရင်ဒေါ်လာ9,000တိလှူခွင့်ရှိပါတယ်ရွေးကောက်ပွဲကမြန်နေဆိုရင်တာဝန်လွှဲပြောင်းယူရေးအဖွဲ့အချိန်7ပတ်ရပါတယ်ဒါပေမဲ့2000ခုနှစ်အငင်းပွားမှုရှိခဲ့တဲ့ရွေးကောက်ပွဲတုန်းကတော့39ရက်ပဲကျန်တာပါအစင်းသင်းဖြစ်ဖြစ်မဖြစ်ဖြစ်သမရအစ်စ်ကတော့ဇန်နဝါရီလ20မွန်းတဲမှာကျန်းကျင်ရပါတယ်အကူပြောင်းကချောမွေတယ်ဆိုရင်သမရအစ်စ်ကလူကောင်းတွေခန့်အပ်ပြီးရှေးလန်းစင်တွေအတွက်အသင့်ဖြစ်နိုင်ပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ဖမ်းယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့သောရရှင်နေအနေနဲ့တော့ VOA ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ ဒီစီစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ1532နဲ့လိုင်းလမ်းမီတာ190ကနေပြီးတော့တနာရီစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ View American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကို VOA ရဲ့ website Facebook YouTube တို့ကပါတိုက်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆိုလင်အမေရိကန်တခွင်နဲ့သိပ္ပံနည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ Donald Trump ရွေးကောက်ပွဲအနိုင်ရလိုက်တဲ့အပေါ်အမျိုးသမီးတွေအမြင်ကိုတင်ပြချင်ပါတယ်နိုဝင်ဘာလ5ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတဟောင်းDonald Trump က Democratic Party ရဲ့သမ္မတလောင်း Kamala Harris ကိုအနိုင်ရလိုက်တဲ့အတွက်အမျိုးသမီးမဲဆန္ဒတွေကြားမှာစိုးရိမ်စရာတွေရှိနေကြသလိုအကောင်းမြင်သူတွေလည်းရှိပါတယ်။ဘယ်လိုမျိုးစိုးရိမ်ချက်တွေရှိပြီးဘာတွေအကောင်းမြင်နေကြပါသလဲ။ Trump ရွေးကောက်ပွဲအနိုင်ရလိုက်တဲ့အပေါ်အမျိုးသမီးတွေရဲ့မတူကွဲပြားတဲ့အမြင်တွေကိုစူးစိပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာ McKinfry တွေကတင်ပြထားပါတယ်။
ဒေသဖြတ်ချခွင့်အပါအဝင်အမျိုးသမီးအခွင့်အရေးတိုက်ပွဲဝင်နေသူတွေကတော့ Republican Party ကသမ္မတလောင်း Donald Trump အနိုင်ရသွားတာဟာအမျိုးသမီးတွေအတွက်တော့စိုးရိမ်စရာအခြေအနေဖြစ်တယ်လို့ပြောဆိုကြပါတယ်။ရွေးကောက်ပွဲရလဒ်ထွက်လာပြီးရက်ပိုင်းအတွင်းနိုဝင်ဘာ9ရက်နေ့မှာပဲဒီလိုစိုးရိမ်ကြတဲ့အမျိုးသမီးတွေအများအပြား Washington DC မြို့တော်မှာစုဝေးပြီးတော့ဒေသဖြတ်ချခွင့်အပါအဝင်အမျိုးသမီးအခွင့်အရေးတွေကိုအကောက်အွယ်ပေးဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။အစိုးရတက်လာရင်အမျိုးသမီးအခွင့်အရေးတွေဆုံးရှုံးလိမ့်မယ်လို့သူတို့ဘာကြောင့်ဆိုရင်းနေကြတာပါလဲ။ Washington မြို့တော်ကအမျိုးသမီးတွေရဲ့စုဝေးပွဲမှာပါဝင်ခဲ့တဲ့ Maryland ပြည်နယ်ကဂျန်နဲကအခုလိုပြောပါတယ်
။ It's true that Trump will approve an abortion ban for the entire United States.And I'm here
Trump ကအမေရိကန်တဝန်းလုံးမှာကိုဝင်ဖျက်ချခွင့်ပိတ်ပင်တာကိုအတည်ပြုသွားလိမ့်မယ်ဆိုတာကျွန်မယုံပါတယ်။ဒါကိုလက်မခံနိုင်လို့ဒီမှာလာပြီးဆန္ဒပြတာပါ။ဆက်ပြီးတော့လဲစန့်ကျင်သွားမှာပါသူကတော့သူနဲ့သဘောထားမတူသူတွေသူ့ပေါ်စန့်ကျင်ဆန္ဒပြသူတွေကိုထောင်ချမယ်တပ်ဖွဲ့ဝင်တွေဆေလွတ်ပြီးနှိမ်နှင်းမယ်လို့တောင်ချင်းချောက်တာရှိပါတယ်ကျမကတော့ဂရုမစိုက်ပါဘူးအသက်သေးချင်းသေသွားပါစီကျမရဲ့လွတ်လပ်ခွင့်အတွက်ဆက်ပြီးတော့တိုက်ပွဲဝင်သွားမှာပ
ါလက်ရှိဘိုင်ဒန်အစိုးရမတိုင်ခင်ပြီးခဲ့တဲ့ထရမ့်အစိုးရလက်ထက်မှာအမျိုးသမီးတွေတရေသားဖြတ်ချခွင့်နဲ့ဆိုင်တဲ့ Federal အစိုးရပြဋ္ဌာန်းချက် Roe v. Wade စီရင်ထုံးကိုအဲ့ဒီအချိန်သမ္မတ Trump ခတ်အပ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကပယ်ဖြတ်ခဲ့တာရှိသလိုအခုဒီချိန် Trump အစိုးရပြန်တက်လာရင်လည်းဒီလိုအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေပိုးပြီးတော့ပိတ်ပင်ခံလာရမှာကိုအမျိုးသမီးအများပြားကစိုးရိမ်နေကြတာပါ။အသက်23နှစ်အရွယ်မြောက်ကာရိုလိုင်းနာပြည်နယ်က Mary Frances Warner ကသူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပါတယ်
I'm terrified. I'm worried that we are going to go back and it's people
အခြေတရားနောက်ပြန်ဆုတ်သွားတော့မလားအရင်ထိတ်လန့်ပြီးစိတ်ပူမိပါတယ်မျောလင့်ချက်တွေလည်းပြတ်လာပါတယ်တပါတီစနစ်ကိုရောက်သွားတယ်လို့မျိုးခံစားရပါတယ်ဒေါ်နယ်ထရမ့်နိုင်တယ်လို့သိတဲ့ညတော့ကတကယ်ကိုအဲ့လိုဖြစ်မယ်လို့လုံးဝမထင်ထားမိပါဘူးနောက်ရက်တွေမှာကျွန်မဇက်တိုက်ငိုခဲ့တာပါပဲအခုတော့ကိုကန့်ကွက်တယ်ဆိုတာကိုပြဖို့ဒီကိုရောက်လာတာပါ
And I needed to spring into action and that's what brought me here
ကိုဝင်ဖြတ်ချခွင့်ကိစ္စကAmerican မဲဆန္ဒရှင်တွေကြားမှာကွဲလွဲမှုပြင်းထန်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ရွေးကောက်ပွဲမဲပေးမှုတွေမှာအဓိကထည့်သွင်းစဉ်းစားတဲ့အကြောင်းအရာတစ်ခုဖြစ်ခဲ့တာပါ။ဒါပေမဲ့တချို့ကလည်းဒီကိစ္စထက်ပိုပြီးတော့အရေးကြီးကြံတွင်ရမယ့်အရာတွေအများအပြားရှိတယ်ဆိုပြီးတော့သူတို့ရဲ့အမြင်ကိုပြောကြတာတွေလည်းရှိပါသေးတယ်။ဒီလိုပြောဆိုကြတာတွေမှာကုန်စည်နှုန်းတွေအစမတန်တက်နေတာ၊အိမ်ချမ်းမြေဈေးတွေကလည်းပြန်မကျတော့တယ်လို့ငွေကြေးဖောင်းပွားမှုပြဿနာတွေနဲ့ရင်ဆိုင်နေရတာကိုထောက်ပြကြပြီးစီပါရေးကိုအဓိကကင်တွယ်ဖို့လိုအပ်တယ်လို့ပြောကြတယ်လို့ဒါကိုထရမ့်ကပြန်လဲတိဆောက်ပေးနိုင်လိမ့်မယ်လို့လည်းအမျိုးသမီးတချို့ကယုံကြည်ကြတာပါဒီထဲမှာနီဗာဒါပြည်နယ်လတ်စ်ဗေးဂတ်စ်မြို့ကဈေးဆိုင်ပိုင်ရှင်တူဖြစ်တဲ့မာရီယာစတော့ခ်ဒဲလည်းပါပါတယ
် So anyway now I'm happy that he's back you know so we can get in you know things going right now everything is really bad the economy and all this stuff
ဘလို့ပဲဖြစ်ဖြစ်အခုသမရပြန်ဖြစ်လာတော့ကျွန်မဝမ်းသာပါတယ်စီးပွားရေးနဲ့အစားအစာရရာဆိုးရွားနေတာတွေပြန်ကောင်းလာမယ်လို့ကျွန်မထင်တယ်ဒရေသားဖျက်ချခွင့်ဆိုတာတွေပါတွေကနှိမ့်နိုင်လို့ရတယ်လေပြဿနာအကြီးမဟုတ်ပါဘူးအခုလက်ရှိအဓိကပြဿနာကစီးပွားရေးပါလူတွေအလောက်ကောင်းကောင်းရှိပြီးတော့သုံးနိုင်ဆွဲနိုင်ဖို့လိုပါတယ်ရှင်အခုကအစားအစာရရာဈေးတွေကြီးနေတော့လူတွေလည်းမသုံးနိုင်ကြဘူးပေါ့နော်
ထရမ့်အစိုးရလက်ထက်ကြရင်စီးပွားရေးပိုပြီးကောင်းလာလိမ့်မယ်လို့ယုံကြည်တာတော့သူတယောက်တည်းမဟုတ်ပါဘူး။အရီဇိုနာပြည်နယ်မှာနေထိုင်နေတဲ့မြန်မာအမေရိကန်တဦးဖြစ်တဲ့ဒေါ်နွယ်နွယ်ဝင်းကလည်းထရမ့်လက်ထက်မှာစီးပွားရေးပိုပြီးကောင်းလာလိမ့်မယ်လို့ယူဆထားတဲ့သူပါ။လောင်စာဆီနဲ့စားတောက်ကုန်ဈေးနှုန်းတွေကျအောင်ထရမ့်ကလှုပ်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသူကပြောပါတယ်
။ Energy နဲ့ဆိုင်တဲ့ဟာတွေသူစားလှုပ်လာလို့ရှိရင်အိမ်မှာစီးပွားရေးလက်တက်လာမယ်။စီအေဟိုလူတွေအတွက်လည်းအလုတ်ကိုင်းနေရှိလာမယ်နောက်စာဝတ်နေရေးကလည်းစာဝတ်နေရေးဟိုဟိုလေဈေးတွေလည်းကုန်ဈေးတွေလည်းကျသွားမယ်အဓိကကတော့ energy ကအရေးကြီးတယ်သူအဲ့ဒီ energy အတွက်လုပ်မယ်ဆိုလို့ရှိရင်လုပ်ဖို့လည်းသူ seasonal ဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်မအဲ့ဒီဟိုဟာစီးပွားရေးအတွက်ကောင်းလာမယ်လို့ယုံကြည်တယ်လူတွေရဲ့စာဝတ်နေရေးလည်းဟို grocery သွားလို့ရှိရင်လည်းအဲ့ဒီဟာကဈေးတက်တာလာနိုင်မယ်လို့ကျမမြင်တယ်ဒီတိုင်းပြည်မှာကတော့ဒီအမေရိကန်မှာကျမမြင်တဲ့လောက်ကတော့ဈေးအတက်ကျရှိတယ်ဗမာပြည်လိုမဟုတ်ဘူးဗမာပြည်မှာဈေးတစ်ချက်ကျတက်ပြီးသွားလို့ရှင်ဘယ်တော့မှမကျတော့ဘူးဆိုတော့ကျမအမြဲတမ်းပြောတယ်ဒီနေ့ကဈေးဗမာပြည်မှာဆိုရင်တော့ဒီနေ့ကဈေးအတက်တာဆုံးနေပဲလို့ပြောတယ်ဒါပေမဲ့ဒီနိုင်ငံမှာကျတော့ကျမမြင်ခဲ့ရတာတော့တက်လိုက်ကျလိုက်ပေါ့နော်အထူးသဖြင့်ဟိုဈေးဟို grocery သွားဝယ်လို့ရှင်အဲ့လိုမျိုးမြင်တဲ့အတွက်ကြောင့်မလို့ကျမအဲ့ဒီဟာအတွက်ကိုဖြစ်လိမ့်မယ်ဆိုတာကိုကျမယုံကြည်ပါတယ်
စီးပွားရေးအပြင်လူဝင်မှုကြီးကြပ်ရေးရာကိစ္စရပ်တွေကင်တွဲတဲ့နေရာမှာလဲထရမ့်ကပို့ပြီးတော့ထိရရောက်လုံနိုင်လိမ့်မယ်လို့သူယူဆတယ်ဆိုပြီးတော့လဲဒေါ်နယ်ဝင်းကပြောပါတယ
်ကျွန်မတစ်တစ်ချက်ကတော့သူဟိုအဲ့ဒီဟိုဟာဟို immigration နဲ့ဆိုင်တဲ့ဟာကိုသူ reform လုပ်မယ်ဆိုတော့ကျွန်မယုံကြည်ပါတယ်ဘာလို့လဲဆိုတော့သူ already ဟိုသူဟိုဘယ်လိုခေါ်မလဲအဲ့ဒီဟိုဟို in charge ကို already pick လုပ်ပြီးသွားပြီလीဆိုတော့အဲ့ဒါကြောင့်မလို့သူအဲ့ဒီဟာတစ်ခုရဲ့နောက်အဲ့ဒီဟိုစီးပွားရေးအတွက်အဲ့ဒီနှစ်ခုကတော့ဟိုအောင်မြင်မယ်လို့ကျွန်မယုံကြည်ပါတယ်။နောက်တခြားဟာတွေကြတော့တိုက်ခတ်နေတော့ရှိလိမ့်မယ်လို့ကျွန်မထင်တယ်။ဆိုလို့ရှိရင်ဟိုဥပမာဆိုလို့ရှိရင်transgender နဲ့ဆိုင်တဲ့ဟာတွေကြတော့အတိုက်ခံရှိလိမ့်မယ်လို့ထင်တယ်။ဒါပေမဲ့ကျွန်မရဲ့ယုံကြည်ချက်ကတော့လူတစ်ယောက်ကသူ့ရဲ့သုံးဖြတ်ခွင့်အတက်ရရောက်လာတဲ့ခါမှာသူဆုံးဖြတ်ခြင်းသူဆုံးဖြတ်ခြင်းတလို့ဆုံးဖြတ်ဒါပေမဲ့ကလေးတွေပေါ်မှာတော့အဲ့ဒီအဥ္စာကို impose မလုပ်ဖို့ဟိုအဲ့ဒီဟာတစ်ခုတော့ကျွန်မအဲ့ဒါလည်းအောင်မြင်မယ်လို့ကျွန်မထင်ပါတယ်ဘာဖြစ်လို့ဆိုမိဘတွေကလည်းဟိုဟာကလေးကိုကလေးတွေကိုကာကွယ်မှာပဲလို့ကျွန်မယုံကြည်တယ်လေ
ရွေးကောက်ပွဲနေ့မတိုင်ခင်အထိအစောပိုင်းတူတူစစ်တမ်းတွေမှာဒီမိုကရက်တစ်သမ္မတလောင်းကမလာဟဲရစ်ကရီပက်ဘလီကန်သမ္မတလောင်းထရမ့်ထက်မဆိုတဲ့လောက်အသာစီးရခဲ့ပြီးအကျိတ်နယ်ဖြစ်ခဲ့ပေမဲ့လို့လေတကယ်တမ်းရွေးကောက်ပွဲရလဲထွက်လာတဲ့အချိန်မှာတော့ထရမ့်ကမဲအပြစ်အသတ်နဲ့အသာစီးရခဲ့တာကိုမယုံနိုင်ပဲဖြစ်နေကြတဲ့အမျိုးသမီးတွေလည်းရှိပါတယ်ဒီထဲမှာမယ်ရီလန်းပြည်နယ်ကအန်ဂျလာဟေးလည်းပါပါတယ
် I was amazed at the amount of support that Donald Trump received so I knew
ဒေါ်နယ်ထရန့်ကိုဒီလောက်များများထောက်ခံတာတွေ့ရတော့အတော်ကိုအံ့ဩရပါတယ်။မဲရလတ်တိတ်မကွာနိုင်ဘူးလို့ထင်ခဲ့ပေမဲ့တကယ့်ကိုအပြတ်အသတ်နဲ့နိုင်သွားတာ။ဆိုတော့ဒီလောက်တောင်လူတွေအများကြီးဒေါ်နယ်ထရန့်ကိုထောက်ခံနေကြတာတွေ့တော့မထောက်ခံမိတဲ့ကိုပဲမှားနေသလားလို့ပြန်သုံးသပ်ရတော့မလို့ဖြစ်နေပါတယ
်။ဆက်သွေးရေးဆိုင်ရာပညာရေးတင်ယူနေတဲ့အသက်20အရွယ်တက္ကသိုလ်ကျောင်းသူဂျာရာဝှိုက်ကတော့ထရမ့်နိုင်သွားတဲ့အတွက်နောက်လေးနှစ်ဘာတွေဖြစ်လာမလဲစိတ်ပူတာရှိပေမဲ့လို့လည်းအကောင်းဆုံးကိုပဲမျှော်လင့်ထားတယ်လို့ပြောပါရယ
် But I think for us as women it's all about just sticking together and making sure that we continue to fight for our rights and do what we can as individuals and we don't know
ကျမတို့အမျိုးသမီးတွေစီစီလုံးလုံးနဲ့ကိုယ့်အခွင့်အရေးအတွက်ကိုယ်နိုင်ရာကဏ္ဍကနေပါဝင်ပြီးတော့ဆက်လက်တိုက်ပွဲဝင်ကြရပါလိမ့်မယ်နောက်လေးနှစ်ဘာတွေဖြစ်လာမလဲကျမတို့သေချာမသိနိုင်ပါဘူးယုံကြည်ချက်ခံမာတဲ့အမျိုးသမီးတယောက်ဖျားသခင်ကိုယုံကြည်သူတယောက်အနေနဲ့အကောင်ဆုံးတွေဖြစ်လာဖို့ပဲယုံကြည်မျှော်လင့်ဆုတောင်းပါတယ်။အရာရာတိုင်းကအကြောင်းရှိလို့အကျိုးဖြစ်လာတာလို့ပဲလက်ခံရမှာပါပဲ
။နိုဝင်ဘာ9ရက်သမ္မတရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ထရမ့်ကတော့ America First, America သီတာပထမဆိုတဲ့ကြွေးကြော်သံနဲ့
ပြည်တွင်းစီးပွားရေးခိုင်မာတောင်းတအောင်လုပ်မယ့်အကြောင်းနဲ့နိုင်ငံတွေကိုထောက်ထားမဲ့ဝင်ရောက်နေသူတွေကိုအလုံးရင်းနေရပြန်ပို့တာပြည်ပနိုင်ငံတွေကသွင်းကုန်တွေကိုအခွန်တိုးကောက်တာအပြင်အရှေ့လယ်ပိုင်းနဲ့ယူကရိန်းမှာစစ်ပွဲတွေရက်အောင်လုပ်သွားမယ်ဆိုပြီးတော့လည်းကတိပြုပြောဆိုထားပါတယ်ထရမ့်အနေနဲ့ဒီလိုရွေးကောက်ပွဲကတိကဝတ်တွေကိုဘယ်လောက်ထိလက်တွေ့ကျကျအကောင့်ထဲဖော်နိုင်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါပါဘလိုပဲဖြစ်ဖြစ်သူ့အနေနဲ့ကတော့ရွေးကောက်ပွဲအနိုင်ရသူတယောက်အနေနဲ့လာမယ့်ဇန်နဝါရီလထဲမှာကျန်းသစ်စာကျင်းပပြီးတာနဲ့အမေရိကန်ပြည်ထောင်စုရဲ့48ရောက်မြောက်သမ္မတဖြစ်လာတော့မှာပါတဟာဖြစ်ဒုတိယအကြိမ်သမ္မတတပ်တန်းတစ်ခုပြန်လည်ရရှိတာလည်းဖြစ်တယ်ဆိုတော့ကိုတင်ပြရင်ဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုတော့ချိန်မှာပဲရနာခွင့်ပြုပါရှင်စမခင်ပြုထွေးပါနော်ဆီဆီလီမှာပြန်ဆုံပါအောင
်မခင်ပြုထွေးရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်မကြခင်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ဖို့ရှိနေပါတယ်အခုတခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်မဲ့ဖြစ်ပါတယ်အမေရိကန်သမ္မတယူကော့ပွဲမှာ Republican သမ္မတဟောင်းဒေါ်နယ်ထရန့်အနိုင်ရခဲ့တာကြောင့် California ပြည်နယ်ကသူ့ကိုထောက်ခံကြသူတွေပျော်ရွှင်နေကြပါတယ်။ California ပြည်နယ် Democrat အုပ်ချုပ်ရေးမှူးကတော့ထရန့်သမ္မတသက်တမ်းအတွင်း Federal ဥပဒေအရလွှမ်းမိုးပယ်ဖျက်လာနိုင်တဲ့မူဝါဒတွေကိုကာကွယ်နိုင်အောင်ပြည်နယ်လွှတ်တော်အထူးအစည်းအဝေးကျင်းပဖို့ပြင်ဆင်နေပါတယ်။သူရဆိုရင် American တခွင်မှာကိုအောင်ကတင်ပြထားပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ကမရင်းတပ်ဖွဲ့ဝင်ဟောင်းဂျယ်ရီပီယန်နီဟာသူပိုင်တဲ့ဒါဇင်နဲ့ချီတဲ့အလံတွေကားတာယာတွေပကံဖနက်တွေမှာတော့ထရမ့်နာမည်ကိုရေးထားတာပါလွန်ခဲ့တဲ့10နှစ်လုံး Republican တွေအနိုင်ရဖို့လဲသူကလှုံ့ဆော်စီရင်ခဲ့ပါတယ
် What a relief it was
ဒီနေ့ကအပူတွေခုမှကျသွားပါတယ်ဒီလိုသာဖြစ်မလာဘူးဆိုရင်တော့တခြားသွားနေစရာလည်းမရှိတော့ပါဘူးနောက်ဆုံးခံစစ်မှာကျွန်တော်တို့အနိုင်ရခဲ့တာပါအမေရိကသာကျွန်တော်တို့အိမ်မှာဒီမှာလိုမျိုးလွတ်လပ်မှုတခြားဘယ်မှမရเสียရမရှိပါဘူး။ဒါကြောင့်အခုလိုအနိုင်ရဖို့ကျွန်တော်တို့အတွက်အရေးကြီးပါတယ်
။ Los Angeles မြို့က Graphic Banjan Hollywood လမ်းမ Santa Monica စိတ်ခံတံတားမှာပြီးခဲ့တဲ့သတင်းပတ်ကုံက Trump ထောက်ခံသူတွေအောင်ပွဲခံခဲ့ကြပါတယ်။ဒီထဲမှာဝူရီစေဝါတုံးဆွဲပြီးတော့ကွယ်လွန်သွားကြသူတွေရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်
။ It's killing a lot of blacks.
လူမဲတွေအများကြီးသေဆုံးပြီးအဲ့ဒီထဲမှာကိုချစ်ခင်ထိန်းချောင်းလာတဲ့မိသားစုဝင်၃ဦးနဲ့ပါဝင်ပါတယ်။တရုတ်ကနေပို့ပြီးမက္ဆီကိုကနေအမေရိကန်ကိုလှည့်ဝင်လာတဲ့ဖက်တန်နဲကြောင့်အခုသူတို့အားလုံးမရှိတော့ပါဘူး။ဒါကြောင့်နေဆက်ကိုပိတ်ပြရပါမယ်။နေဆက်မလုံခြုံရင်နိုင်ငံလည်းပျောက်သွားမှာပါ။
2020သမ္မတရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့လဲသူတို့ကမျှော်လင့်ခဲ့တာပါ။
But had to happen this way.
ဒီလိုပဲဖြစ်ရမှာပေါ့။သူကသမ္မတ၄နှစ်ပဲလုပ်ရသေးပါတယ်။ဖျားသခင်ကသူ့ကို10မိနစ်လောက်ခဏထိုင်ဖို့ခွင့်ပြုခဲ့ပြီးမြဲသူကရက်မနေပါဘူးသူလှုပ်ရှားရှိရတဲ့အများကြီးရှိနေပြီးတော့အားလုံးကသူ့ရဲ့ခြေလမ်းတိုင်းကိုစောင့်ကြည့်နေတာပ
ါ Republican တွေရဲ့မူဝါဒအရဒရေသားဖျက်ချခွင့်တားဆီးတာလျှက်စက်ကားတွေအပေါ်စီမင်းစီကံပိုတင်းကျပ်မှနဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေပြောင်းလဲတင်းကျပ်မှတဘာဝဘေးအတွက်ရမုံငွေလျှော့ချမှစတာတွေကို Federal ဥပဒေနဲ့ Trump လက်ထက်မှာပြောင်းလဲပစ်လာနိုင်တာကြောင့်ဒီပြဿနာတွေကိုကာကွယ်ဖို့အရေး California ပြည်နယ်လွှတ်တော်ကအစိုးရအသုံးစရိတ်တိုးမြှင့်ပေးဖို့အုပ်ချုပ်ရေးမှူး Gavin Newsom ကလွန်ခဲ့တဲ့သတင်းပတ်အတွင်းတောင်းဆိုပါတယ
် Governor Newsom ကအခု2ရက်နေမှာဟိုပါ Trump proof စတဲ့ဟိုခေါ်ထားတယ် သူဘလို့ရန်ပုံတွေရောဟို law suit ပိတ်စာဘလို့ prepare လုပ် Trump proof စတဲ့ဟာ Trump ရဲ့ဒီဒါမဲ့ပြဿနာမျိုးတော့ပေါ့အဲ့ဒါတွေဘလို့သူဒီ California နေတဲ့ California value ကိုထိမိခံချမလဲဆိုတဲ့ဟာသူဟိုအခုဒီဇင်ဘာ2ရက်နေ့မှာ session ခေါ်ထားပါတယ်အဲ့ဒါမတိုင်ခင်တည်းကတော့ကျွန်တော်ကံကောင်းထောက်မှဆိုတဲ့ဟို President Trump တကူတည်းက campaign မှာပြောတော့ဒီ Education Department ဖြတ်သိမ်းမယ်လို့အကြီးပြောထားတယ်ဆိုတော့ဒီအတွက်ကို budget တွေဖြတ်ခံမယ်ဆိုတည်နေတော့ကျွန်တော်ဒီဟိုနိုဝင်ဘာ proposition ထဲမှာ vote ထဲ vote လုပ်တဲ့ထဲမှာ proposition 2ဆိုပြီးတော့ကျွန်တော်တို့ vote လုပ်လိုက်ပါတယ်အဲ့ဒါတော့ 10 billion education department education ဆိုတာ K-12 ကျောင်းနေတဲ့ college တွေအတွက်ကိုဟိုရန်ပုံတွေပေါ့ budget ပေးပါမယ်အဲ့တော့ကိုတော့ bond ရောင်းပြီးတော့အစိုးရဖြည်းဖြည်းချင်းပြန်ဆက်ပါပေါ့အဲ့တော့ကျွန်တော်တို့ tax ကတော့တာကိုကျွန်တော်တော့တူတယ်ဆိုတဲ့ဟာပေါ့အဲ့ဒါ pass သွားတယ် pass သွားဆိုတော့ဒီပညာရေးပိုင်းကတော့ save ဖြစ်သွားတဲ့သဘောပေါ့ဟို 10 billion ဆိုမနေ့ပေါ့
ပြည်ထောင်စုရမုံငွေလျှော့ချဖြတ်တောက်မယ်ဆိုရင်ပြည်내မှာနေထိုင်ကြတဲ့သူတွေအပေါ်မှာရောဘယ်လိုရိုက်ခတ်မှုရှိနိုင်မှာလဲ
Federally ရတဲ့ပတ်စံရတာ။အဲတော့ဟိုဘလောက် state ကကာပါလို့ဟိုရမုံငွေဖြတ်တောက်တယ်ဆိုရင်တော့ပြည်내ကဒုက္ခရောက်ပါမှာ။အ ဒါပေမဲ့တနင်္ဂနွေလဲဟိုကွာဒီ Trump ဟုတ်ဆိုကြီးက Federal ဒီ budget တစ်ခုလုံးမှာ2 trillion ဟိုကွာ DOG Department ထောက်ပြီးတော့ဖြတ်မယ်ဆိုတော့တကွာတနင်္ဂနွေတော့ခိုင်းပေါ့ဒီတော့ California ကတော့အခြားသာတော့ state ဆိုတော့ maybe တခြား state တွေဆိုင်တော့တနင်္ဂနွေတော့ကာပါဖြစ်မယ်လို့ထင်ပါတယ်
ရွေးကောက်ခံသမ္မတ Donald Trump လက်ထက်မှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့လဲဦးစားပေးဆောင်ရွက်လာတာပါအခုဒီချိန်မှာလည်းပဲအထောက်အထားမဲ့နေထိုင်ကြသူတွေအပေါ်ဘယ်လိုရိုက်ခတ်မှုတွေရှိနိုင်မှာမလဲ
ပရမတ်တန်ကသူ executive order ကိုထုတ်တယ်ထုတ်တော့မွတ်စလင်ဘန်ပေါ့ကျွန်တော်ဒီမှာမွတ်စလင်လည်းအများကြီးပါမွတ်စလင်ဘန်ဆိုရေရွတ်ဖြစ်ပြီးလော့ဆူဖြစ်သွားပါတယ်ပြီးတော့မြန်မာပြည်ကိုဘန်ပါတယ်အပရမတ်တန်ပြည်ဟာရှိတယ်လောက်တဲ့ဟာလေနောက်ကိုဗစ်ဖြစ်သွားတော့အဝင်တွေအကုန်လုံးပိတ်ချလိုက်ပါအဲ almost ပိတ်လိုက်တယ်ဆိုတော့လူတွေဝင်လို့မရတော့ဖြစ်သွားတော့ဟိုကတော့ flow ကတော့လူ flow ကတော့ရော့ပါအဲကယ်လီဖိုးနီးယားနဲ့ပတ်သက်လို့ကျွန်တော်နားလည်သလောက် President Trump ရဲ့ဒီအုပ်ချုပ်ရေးနဲ့ကယ်လီဖိုးနီးယားနဲ့ law suit ပေါင်း130ကျော်ဖြစ်ပါတယ်ဒါတော့အခုလည်းဒီဒါကို prepare လုပ်တာဆိုတော့ law suit တွေကတော့တန်းစီပြီးအပြန်လည် law suit တွေတော့တားမှာအဲတော့ဟိုကျွန်တော်တို့ကယ်လီဖိုးနီးယား state ကကတော့စမှုလေယာ state ဆိုတော့ကျွန်တော် immigrant တွေလို့ပါတယ်။ဟောဒီ central california မှာဒီအတီးခူတာတို့ဆေးဖြန်းတာတို့ဟိုဟိုမြောင်းတူတာတို့ဆောက်လုပ်ရေးလုပ်တာတို့ concession အကျန်းသားဒါတွေကရေရိုးဒီမှာ california တွေကလောက်မလုံးတယ်။နောက်တစ်ခုဒီစမှုလေမှာနွားမွေးတယ်ကျွန်တော်တို့ဒီကကဘာမှာတင်တယ်နဲ့နွားအများဆုံးမွေးတဲ့နေရာပါ။နွားလည်းမွေးတယ်ဆိုတော့ဒီဟာတွေက immigrant တွေလောက်ကြာ immigrant ဆိုတာကျွန်တော်က undocumented တွေလောက်တယ်ဆိုတော့ကျွန်တော်ပေါ်ရားနေသူတို့ဝင်လာတဲ့အလုပ်တွေတိုင်းနဲ့အထရောရှာထားတဲ့ပတ်စံတွေယူရအောင်ဘယ်လို trillion GDP က one of ocean အဲ့တော့ကျမကြီးဒီပိုင်းအထောက်ပံ့ပေးတယ်ဒါဟိုဒီ Trump ဟုတ်ချုပ်ကြီးကမကြိုက်မကြိုက်ဘူးဆိုတော့သူ budget cut ပါလေကြိုက်ရင်လည်းကျွန်တော်စီးပွားရေးနဲ့ balance လုပ်ရုံပဲလေ
လာမယ့်ရွေးကောက်ပွဲမှာ California ပြည်နယ်မှာနေထိုင်သူတွေ Republican တွေကိုပိုရွေးလာနိုင်တယ်လို့တချို့ကသုံးသပ်ပါတယ်
Once he gets
သူပါတီတာတရားအားလုံးမှာအနိုင်ရမယ်ဆိုရင်တော်တော်များများအဆင်ပြေကြပါလိမ့်မယ
်တော်ရှိ President Assessor အတွေ့အကြုံအရာတော့အများအပြားက first stand လို့တက်လာရင်အကုန်လုံးနိုင်ပါပေါ့တက်လို့တော့အောက်လို့တော့ interview တော့တုံးလို့ check and fail လောက်တော့အောက်တော့ဒါပေမဲ့ 2 year next stand လဲကြာတော့ American နဲ့ smart သူတို့ပြန်ပြီးတော့အမြဲတမ်းလို့second တို့ second term mid term မှာဟို house ကဒီ435အကုန်လုံးအော်ပြန်ပြီးရုပ်ကောက်ပဲပြန်လုပ်တဲ့အချိန်မှာသူက majority ပြန်ဖြစ်ပါတယ်အများအားဒီအတိုက်အခံပါတီကအဲ့တော့ check and balance ပြန်ဝင်တာပေါ့လေအဆင့်လေးကတော့အခုကျွန်တော်တွေ့သလောက်ငိုဟိုအရန်ပြတ်သွားတာမဟုတ်ဘူး present trend နိုင်ွားတော့ပြတ်သွားတယ်တော်တော်လေး landslide လို့ပြောလို့ရပါတယ်ဒါပေမဲ့ house senate က landslide မဟုတ်ဘူးဟိုကတ်ပုတ်ကတီကလည်းပေါ့53 47ဘက်က218ခုတွက်နေတော့မပြီးသေးဘူးဒီဘက်ကကျွန်တော်တင်တယ် 220 ကျော်ကျော်လေးပဲရပါလိမ့်မယ်ကြိုင်းတော့အဲ့တော့ဟိုခေါ်ကဆယ်ကုန်လောက်ပဲပြတ်နေတာဆိုတော့တိတ်ပြီးတော့လွတ်လွတ်ကျွတ်ကျွတ်တော့လောက်လို့တော့မရဘူးအဲ့ဒါက now next turn 2 year လည်းပြည်ရောစနစ်ကလည်း6နှစ်သက်တမ်းအတမားတွေကအဲ့မှာ maybe around like 30 people လောက်ထပ်ပြီးတော့ဟိုဆိုပါ election လောက်ရပါမယ် election ပြန်လောက်အောင်ဆိုတော့အဲ့မှာဒီမိုကရက်ကကျွန်တော်နားလည်သလောက် majority နှစ်ဖက်လုံးတော့ဖြစ်ပေါ်များပါတယ
်ကယ်လီဖိုးနီးယားမှာ2020သမ္မတရွေးကောက်ပွဲတုန်းကဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကိုမဲပေးသူ63ရာခိုင်နှုန်းကျော်ရှိခဲ့ပြီးထရမ့်ကိုတော့34ရာခိုင်နှုန်းကျော်ကသာမဲပေးခဲ့တာပါနိုဝင်ဘာ5ရက်ရွေးကောက်ပွဲတုန်းကတော့ကမ်လာဟဲရစ်58ရာခိုင်နှုန်းကျော်ရခဲ့ပြီးထရမ့်က39ရာခိုင်နှုန်းနီးပါးသာရခဲ့ပါတယ်1988ခုနှစ်တုန်းကကယ်လီဖိုးနီးယားမှာနောက်ဆုံးအနိုင်ရခဲ့တဲ့ Republican သမ္မတလောင်းကတော့ George H.W. Bush ဖြစ်ပါတယ်ခင
်ဗျ။တရိမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရိမန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။အခုတော့သိပ္ပံနဲ့နီးပညာကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့ AI စက်ရုပ်နဲ့လူသားတွေရဲ့ပြိုင်ဆိုင်မှုအကြောင်းကိုကြည့်ရအောင်ပါ။ KBA ကဂုံနူးဆောင်နိုင်တန်အမြင့်ဆုံးကိုကစားသမားစုချီးမြှင့်ခံရတဲ့ Google ရဲ့ AlphaGo AI စက်ရုပ်ဟာ2026ခုနှစ်တုန်းကလူနဲ့စက်ရုပ်သမိုင်းဝင်ဒီ Go ကစားနည်းပြိုင်ပွဲမှာတောင်ကိုရီးယားက Go Champion လီဆက်တို့ကိုအနိုင်ရရှိခဲ့တယ်လို့ AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်ဒေါခင်မျိုးသက်မေးမြန်းတင်ပြထားပါတယ
်အမေကြီးရတခုရှိပါလေဆက်ဒီဆက်ရုံနဲ့လူနဲ့ပြိုင်ပွဲပြိုင်နေဥစားလေ
ရှူမန်ဘက်ကိုအားရ
လူနဲ့ဆက်ဘသူတာတယ်လဲဆိုတာပြိုင်ရတာလေအဲပြိုင်ပွဲလေးအကြောင်းပြောပြဟုတ်ကဲ့
ပါဟုတ်ကဲ့ပါအဲ့တော့ချင်းကအပြင်ဆုံးကွန်ပျူတာမော်ဒယ်တွေကသင်ပေးတဲ့တို့ခုမှာမြန်မာစံလုပ်ပေးနိုင်တဲ့ဘိုင်းမှာလူထက်တာလို့မိတော့ပါအဲဒါပေမဲ့ဘာလို့ဆိုတော့ statistic ကိုတော့ညံ့တယ်နော်ဟိုတော့ data အများကြီးဆိုတော့တုံးတယ်ဒါပေမဲ့လည်း single စဉ်းစားပြီးဆုံးဖြတ်ရတဲ့အလုပ်တွေမှာဆိုတော့လူမမိတဲ့အိဆိုင်အများကြီးရှိတယ်ပေါ့လေအဲစစ်တွေ့ရင်ကစားလေးဆိုလို့ရှိရင်အစပိုင်းမှာဆိုလို့ရှိရင်ပုံမှန်တော့တုံတောင်ကစားတဲ့လူလောက်ဆိုရင်တော့အဲကွန်ပျူတာဂိမ်းရနိုင်ပေမဲ့တကယ် professional စစ်တွေ့ရင်တော့ကစားသမားတွေဆိုမနိုင်ဘူးလေအဲ့တော့အားလုံးကိုကျွန်တော်တို့ကIBN နဲ့ပြီးတော့သူပြိုင်ပွဲလုပ်တယ်2016လောက်ကပေါ့လေအဲအဲတော့ဥမာတစ်ခုတော်ဘာလုံးနာမည်လည်းကြီးတယ်ဒီနော်အဲအဲ့ဒါကိုပြောပါစင်တော့ကျွန်တော်တို့အဲတရုတ်စစ်တွင်လို့ခေါ်မလားအဲကိုကစားလေးရှိတယ်လေအဲအဲ့ကိုကစားကြီးကိုကျွန်တော်တို့ပြိုင်ခိုင်းတဲ့ကိုရီးယားကအဲ17ချိန်တော့ကမ္ဘာချန်ပီယံရတဲ့နော်လီဆဲလိုနဲ့ပြိုင်တဲ့ဂိမ်းတောင်းကိုကျွန်တော်ပြောရမှာပေါ့နော်အဲ့ဒါလည်းတကယ်ဘာကြောင့်အရေးကြီးလဲဆိုလို့ရှိရင်အဲကျွန်တော်တို့ကပြောလို့ပဲဒီ machine learning သမားတွေ AI သမားတွေကတောက်လျှောက်သွားတက်သေးပြဖို့ကြိုးစားလာတာပေါ့လေအဲဒီ AI model ကလူထက်သားနိုင်တယ်လူရှင်းနိုင်တယ်ဆိုတဲ့ဟာမျိုးကိုသက်သေပြနေတာပေါ့အဲဒါကြောင့်မလို့ကျွန်တော်ကပတ်စံနေအများကြီးသုံးပြီးတော့ဒီပြိုင်ပွဲကိုလုပ်ကြပါတယ် Google ရဲ့ Deep Mind Company ရဲ့ AlphaGo ဆိုတဲ့ဒီ project ပေါ့အဲအဲ့ဒါကတကယ်တမန်ဝင် project ဖြစ်ခဲ့ပါတယ်အဲ့တော့တကယ်တော့ကိုကစားနည်းကိုပြောပါဆိုရင်တရုတ်ကထွင်ခဲ့တာပေါ့လေနှစ်ပေါင်း3000ကျော်လောက်ခရီးကစားခဲ့တဲ့ကစားနည်းလို့ပြောရပါတယ်အဲသူအကွက်ကအမအလျားလိုက်6ခွက်အနားလိုက်6ခွက်အဲအဲ့ဒါမျိုးပေါ့13ခွက်လည်းရှိတယ်အဲတကယ် professional ကစားတာတော့19ခွက်ပေါ့အဲ့လိုဂိမ်းပေါ့လေအဲ့ဒါခမန်းကြီးကျွန်တော်က46တန်းကျော်ကဘာမှကစားရလို့ပြောကြပါတယ်အဲ့တော့သူ့ကိုဘာကြောင့်ရွေးလဲဆိုရင်ကျွန်တော်ကသူကစစ်တွေနဲ့ခက်တယ်ဗျအဲ့တော့သူ့ရဲ့ရွှေ့နိုင်တဲ့အခွက်ပေါင်းကကျွန်တော်ကခမန်းကြီးပေါ့လေတန်းစုတပါဝ170လို့ပြောကြတာပေါ့နော်ဂိမ်းထဲမှာဆိုရင်သူကအရန် challenge ဖြစ်တဲ့ဂိမ်းဆိုပြီးတော့တတ်မှတ်ထားတယ်အဲ့ဒါကြောင့်အဲ့ဒါကိုပြန်ဝဲလို့တော့ပေါ့လေအဲ့တော့ alpha go ကိုအလွယ်ရှင်းပြလို့ရှိရင်သူ့မှာအပိုင်းနှစ်ပိုင်းပါပါတယ်အဲ့တော့ပထမတစ်ပိုင်းကကျတော့ go player expert ကနေပြီးတော့လေးလာတင်ယူတဲ့ပိုင်းပေါ့နော် learn from expert ဆိုပြီးခေါ်ပါတယ်ဒါဒုတိယပိုင်းကကြတော့သူလေးတာလာတဲ့ဘုတ်ကစားလေးကိုပဲပြန်သုံးပြီးတော့သူ့ဘာသာသူနှစ်ဖက်စလုံးကနေပြီးတော့နော်သူ့ဘာသာသူပဲပြန်ပြီးတော့အလက်ဖက်ကကစားလိုက်အဖြူဘက်ကကစားလိုက်သူ့ဘာသူ set playing လုပ်ပြီးတော့ land လုပ်သွားတဲ့အပိုင်းပေါ့နော်အဲ့ဒီနှစ်ပိုင်းပါတယ်အဲ့တော့ကျွန်တော်တို့ဉာဏ်ပညာလေးနဲ့ပြောမယ်ဆိုလို့ရှိရင်အရင်ဆုံးကျွန်တော်ခုနပြောလို့သူတို့မှာကကစားသမျှနော်ပွဲတွေပေါ့ဟိုနာမည်ကြီးတဲ့ပွဲတွေတောက်လျှောက်ဆိုတာအဲ့ဒါအမှတ်ထားတာရှိတယ်အဲ့ဒီကိုသုံးလိုက်ပြီးတော့သူအရင်ဆုံးသူက policy network သူဆောက်တယ်အဲ့တော့ကျွန်တော်တို့က supervised learning ဖြစ်တဲ့ neural network အကြီးဆောက်လိုက်ပြီးတော့သွားတယ်ဆိုတော့ဒါက input ကဟုတ်ပြီ few ကတမ်းပြတာမှရွှေ့တာလေ။နော်အဲ့ကလည်းတမ်းပြတာမှရွှေ့တာလေ။အခုလက်ရှိအခြေအနေကတော့ဆိုလို့ရှိရင်နောက်ထပ်ဘယ်အခွက်ကိုရွှေ့ရမလဲဆိုတော့စဉ်းစားတဲ့အပိုင်းပေါ့။အဲ့ဒါမျိုးကျွန်တော် policy network လို့ခေါ်တယ်။အဲ့ဒီအပိုင်းကိုကျတော့ neural network နဲ့ learn လုပ်ထားတယ်။ပြီးတော့မှဟုတ်ပြီရွှေ့မဲ့အခွက်ကိုငါတို့ရပြီ။ရပြီဆိုလို့ရှိရင်အဲ့ရွှေ့မဲ့အခွက်ကနိုင်နိုင်ခြေဘယ်လောက်ရှိသလဲပေါ့နော်။အဲ့ဒါကိုခံမှန်းလာကိုကျတော့ကျွန်တော်က reinforcement learning နဲ့သွားပါတယ်။အဲ့ဒါကိုကျတော့ကျွန်တော် value network လို့ခေါ်တယ်။ဆိုတော့တစ်ပိုင်းပါတယ်။တစ်ပိုင်းက supervised learning တစ်ပိုင်းက RL ပေါ့။ပြီးတော့မှဟုတ်ပြီအဲ့ဆိုနိုင်နိုင်ရရှိတဲ့ဘက်ကိုသွားအလေးပေးပြီးသွားသွားမယ်ခက်တာကကိုယ်ကစားရခုနကကျွန်တော်ပြောလို့ပဲတန်းသူတဲ့ပါပါ1 sample ရှိတယ်နော်ဖြစ်နိုင်တဲ့အကွက်တွေအများကြီးပဲဗျများတော့ကြီးတော့သူအဲ့ဟာကိုရှားတဲ့အချိန်လည်းကြားတယ်အဲ့ရှားတဲ့အပိုင်းကတော့ဒီ Monte Carlo Trisat ဆိုတဲ့အပိုင်းကိုသုံးပြီးတော့သွားရှားသွားတယ်ပေါ့ဒါတော့ဉာဏ်ပညာအပိုင်းပေါ့လေအဲ့တော့ပြန်ပြောမယ်ဆိုရင်ဒီမှာ supervised learning ပါမယ်အဲ့ဒါ policy network ဆောက်ပြီးတော့ရွှေ့ရမယ့်ကိုယ်ကိုသူရွေးတာပေါ့လေပြီးလို့ရှိရင် RL method နဲ့ value network ဆိုပြီးတော့ဆောက်လိုက်တယ်အဲ့ဒါကြတော့နိုင်နိုင်ကြီးကိုခံမှန်းလာပြီးတော့မှတကယ်ပြန်ခွဲကြတော့ရှင်သူကရှာတဲ့နီးလန်းကိုကြတော့ကျွန်တော် Monte Carlo Trisat ဆိုပြီးတော့ MCTS ပေါ့လေအဲ့ဒီနည်းနဲ့ရှာတယ်ပေါ့နော်ဒါတော့ဉာဏ်ပညာပိုင်းပဲလို့သွားပါတယ
်တကယ်ပြန်ခွဲမှာဘသူကနိုင်ပါလဲဆရာ
အဲတကယ်ပြန်ခွဲမှာစက်ကနိုင်သွားပါတယ်ကြာပြောရလို့ရှင်တော့ Alpha Go ကနိုင်သွားပါတယ်အဲ့ဒီပွဲပြန်ခွဲက2016မတ်လမှာကျင်းပခဲ့တာပါအဲကစားသမားကကြတော့ခုနကျွန်တော်ပြောလို့ကိုရီးယားချန်ပီယံ17ရင်ရတဲ့ Lisetto ဟာနော်လူပေါ့လေစက်ဘကကြတော့ကျွန်တော် Google Team Mind ရဲ့program နာမည်ဖြစ်တဲ့ alpha go ပေါ့လေသူတို့နှစ်ယောက်ရှင်းပြနေတာအားလုံးက၅ဘွဲကစားပါတယ်၅ဘွဲကစားတာမှာအဲပြောရရင်တော့ Lisetto ကတဘွဲပဲနိုင်ပြီးတော့၄ဘွဲဆုံးသွားတယ်ပေါ့လေအဲ့တော့အဲ့ကြောင့်မလို့အဲ့ဒီပြိုင်ခွဲကအာကျွန်တော်တို့ AI နဲ့လူနဲ့ပြိုင်တဲ့အခါမှာ AI ကနိုင်တယ်ဆိုပြီးတော့တိုင်းဝင်သွားတယ်ပေါ့လေအဲ့လိုမျိုးတိုင်းဝင်အဲပြိုင်ခွဲတစ်ခုဖြစ်သွားပါတယ်အဲ့ဒီနောက်ပိုင်းမှာလည်းအဲ့ဒီ alpha go ကိုအခြေခံပြီးတော့ဆက်ပြီးတော့လုံးကြပါတယ်အစင်းစင်လုံးကြပါတယ်အဲ့တော့ alpha go ကနေပြီးတော့မှ alpha 0ပြီးတော့မှ mu 0ဆိုပြီးတော့ဆက်ပြီးတော့လုံးကြပါတယ်အဲ့ဒါကိုကျွန်တော်နည်းနည်းလေးပြောပြခြင်းတယ် တော့အခုချိန်မှာဆိုအဲ့ဒါအရေးကြီးတော့လေအဲ FA ကိုလိုမျိုးလူတွေကစားတဲ့အခွက်တွေကိုခြေခံပြီးတော့သွားလာမျိုးမဟုတ်ဘဲနဲ့သူ့ဟိုတော့ကျွန်တော် policy ကိုအချမ်းမဲ့တတ်မှတ်လိုက်ပြီးတော့ပုံပြင်းကြီးကြိုက်လို့ရွှေ့ကြိုက်လို့ကစားဆိုပြီးတော့အပေးလိုက်ပြီးတော့သွားတာပါနော်အဲ့ဒီဟာကတကယ်တော့အဲ့ဒါလည်းနောက်ထပ်ဟိုတမိုင်းတစ်ခုပဲပေါ့လေပြောရလို့ရှိရင်အဲ့တော့လူတွေကစားတဲ့အခွက်တွေကိုကျွန်တော်ကမေကန်မစင်းစားတော့ပဲနဲ့ဆက်ကချပါသူနော်ကစားပြီးတော့လေ့လာသွားတော့အဲ့ဒါတကယ်တော့ခုနကလူဝနိုင်နေဆိုတော့ FA ကိုလည်းပို့သားသွားတယ်ဆိုတော့သူကအဲ့ဒါကျွန်တော်အဲ့ဒီ model ကကျွန်တော်ဘာသွားတွေ့လဲဆိုတော့လူတွေမှာကြတော့ကျွန်တော်တို့ကနောက်ထပ်တော့ဆိုပါစို့အခွက်50 100ကြုံမြင်တဲ့ဟာမျိုးရှိတယ်ဒါပေမဲ့ဆက်ကကြတော့သူကကျွန်တော်လူတွေမထင်ထားတဲ့ဟာမျိုးပေါ့နော်နောက်ထပ်သူကအခွက်200 300အများကြီးသူကမြင်သွားတာမျိုးတွေဖြစ်သွားနိုင်တယ်ပေါ့နော်ဆိုတော့သူကလူတွေမှာရှိတဲ့ limitation ကိုသူကကျော်သွားနိုင်တယ်အော်အဒီအကွက်ကတော့နော် professional နဲ့ဆိုတာလုံးဝမရှိတဲ့အကွက်ပဲဒါပေမဲ့စက်ကရှိတယ်ပေါ့နော်စက်ကရှိတယ်ဗာသူကကျွန်တော်တို့မမြင်တာကြီးတချို့မြင်တယ်ပေါ့လေအဲ့လူတွေရဲ့ limitation ကိုသူကကျော်သွားရဲဆိုတဲ့အပိုင်းပေါ့လေအဲ့အရာကိုကျော်သွားတယ်အဲ့ဒါ FA ကို0အဲ့အပြင်ကိုနောက်ထပ် move 0ကကျတော့သူကဟုတ်ပြီငါတို့ကဂိမ်းကိုလည်းခုနပြောလို့ပေါ့နော်အဲ FA ကိုတခုလည်းမဟုတ်တော့ဘဲနဲ့ဒါကြိုက်တာလာပေါ့နော် chess လာမယ်နောက်ဂျပန်ရဲ့ chess လို့ပြောတဲ့ shogi game ရှိမယ်အဲ go ရှိမယ်နောက်ခုနပြောတဲ့ video game တွေရှိမယ် Atari video game တွေအဲ့ဒါကိုလည်းကျွန်တော်တို့ကပြောရရင်တော့ general ပေါ့နော်ဒီကစားနည်းတစ်မျိုးတည်းအတွက်သင်ပေးတာမျိုးဟုတ်ပဲ ਨੇ ဘလို့ကစားနည်းမျိုးမဆိုmodel ကိုသင်ပေးလို့ရတယ်ဆိုတော့အထိသွားတာပေါ့နော်အဲ့တော့ခုနကပြောလို့ alpha ကို0 mu 0 ဆိုပဲလို့အဲ့လိုအဆင့်နဲ့ပြောင်းလဲတာပဲပေါ့လေအဲ့တော့နောက်ဆုံးမေး end to end ပေါ့လေ
နောက်ဆုံးကျတော့ site ကလူရဲ့တာတော့မှာဟိုလူရဲ့ပြန်ပြီးကြောက်နေရတဲ့သဘောပေါ့ဆက
်အဲ့လိုပေါ့လေအဲ့လိုခုလေအဲ့လိုမျိုး security buy ရတို့နော်ဆိုရင်ဒါဆိုပြီးတော့ပြောနေကြရတဲ့လူတွေရှိပါတယ်ဒါပေမဲ့ကျွန်တော် personal အမြင်ကိုပြောပါဆိုလို့ဆိုရင်တော့အဲ့ဒါလူတွေပေါ်မှာမူတည်ရလို့ပဲကျွန်တော်တော့ပြောချင်တယ်ပေါ့လေဒီ AI model တွေလူတွေပဲဖန်တီးတာဖြစ်လို့အဲ့တော့ဖန်တီးတဲ့လူတွေနော်လူကဘယ်လိုရွယ်ချက်တဲ့ဖန်တီးထားတာလဲဆိုတဲ့ပုံမူတည်ပြီးတော့ပြောင်းနိုင်တယ်ပေါ့လေအဲ့ဒီ model ကိုဘယ်လိုသုံးပါလဲဘယ်လိုသုံးချပါလဲဘယ်လို design လုပ်ထားတာလဲဆိုတဲ့ပုံမူတည်ရပေါ့
ဒေါက်တာရဲကျော်သူရဲ့ပြောကြားခြင်းလည်းပဲဒီတရင်ဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်နဲ့ပဲကျင်းပ်ပါခင်ဗျာ။ VOE ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်ဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုတရင်ပေးဖို့လိုတဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။VOA ရဲ့ Facebook chat box ထဲမှာလည်းပြောချင်တာတွေကိုလာပြီးတော့ရေးထားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြသွားပါမယ်ခင်ဗျာ။ American သမ္မတ Joe Biden နဲ့တရုတ်သမ္မတ Xi Jinping တို့စနေနေ့တွေ့ဆုံပွဲမတိုင်မီ American ပြည်ထောင်စုအနေနဲ့တရုတ်တနိုင်ငံတဲမူဝါဒကိုလေးစားလိုက်နာဖို့တောင်းဆိုကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူလင်ကျန်ကတောက်ကြနေသတင်းတော့တွေကိုပြောကြလိုက်ပါတယ်။ထိုင်ဝမ်သမ္မတလိုင်ရဲ့ Pacific ဒေသခီးစဉ်တွင်အမေရိကန်မှခရီးတစ်ထောက်နှားခွင့်မပြုဖို့နဲ့တရုတ်အမေရိကန်ဆက်ဆံရေးကောင်းမွန်ခိုင်မာစေရေးအတွက်အခုလိုသတိပေးနေရတာဖြစ်ကြောင်းလည်းပြောပါတယ်။ Israel နဲ့အပြစ်ခတ်ရစဲရေးလေဗနွန်ရဲ့ဆုံးဖြတ်ချက်မှန်သမျှကိုအီရန်ကထောက်ခံကြောင်းအီရန်အကြီးအကဲအရာရှိတဦးကတောက်ကြနေမှာပြောပါတယ်။ဒါဟာလေဗနွန်မှာရှိတဲ့အီရန်ရဲ့မဟာမိတ်Hezbollah အဖွဲ့နဲ့ Israel ကြားအပြစ်ရက်ဖို့ American နဲ့အခြားနိုင်ငံတွေကကြိုးစားနေချိန်မှာပဲပြည်ပကကိုအဆုံးသတ်လိုတဲ့သဘောထား Iran ကပြသလိုက်တာဖြစ်တယ်လို့လည်းပြောကြပါဗျ။ Germany ဝန်ကြီးချုပ် Olaf Scholz ဟာ Ukraine အရေးနဲ့ပတ်သက်ပြီး Russia သမ္မတ Putin နဲ့တောက်ကြနေကဆွေးနွေးပါတယ်။ Ukraine ကျူးကျော်စစ်စတင်ပြီးနှစ်နှစ်အတွင်းအနောက်အင်အားကြီးနိုင်ငံတွေရဲ့ခေါင်းဆောင်တဦးကသမ္မတပူတင်နဲ့ပထမဦးဆုံးစကားပြောတာလည်းဖြစ်ပါတယ်။ယူကရိန်းနဲ့ဆက်ဆက်ညှိနှိုင်းမှုတွေလမ်းဖွင့်ဖို့ပူတင်ကိုတောင်းဆိုခဲ့ကြောင်းရှော့ဖ်ရဲ့ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။သတင်းအကျဉ်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ MacKenview တွေဖြစ်ပါတယ်။ရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။ VOA မနက်ခင်းအစီအစဉ်လေးကိုကြည့်ရှုကြတဲ့ချစ်မိတ်ဆွေအားလုံးနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်နိုင်ကြပါစေ။ VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။